Welcome to the Voice of America in Burmese.
Mingla mane kemase. Washington ni review American tan ga ni 2020 December 22 ye inga ni mane khin season re go Myanmar san lo jin mane 6 nai ga ni 9 nai thi line lo meter 2440 ne 51 line lo meter 190 ru ga ni thon lwin pe ni ba bi. Jama khin myo tat ba. Di mane khin tadin re go ko yen min thon na du pyo pya pe ba me.အယွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဟာတနင်္လာနေ့မှာ COVID-19 ကာကွယ်ဆေးထိုးခဲ့ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့မစ္စတာဘိုင်ဒန်ကသူ့နေထိုင်ရာဒယ်လာဝဲပြည်နယ်နယူးယောက်ကခရစ်စတီယာနာဆေးရုံမှာ Pfizer ကုမ္ပဏီထုတ်ကာကွယ်ဆေးကိုထိုးခဲ့တာဖြစ်ပြီးကိုရိုနာဗိုင်းရပ်စ်အတွက်ကာကွယ်ဆေးကိုလူတွေယုံကြည်မှုရှိလာစေရတဲ့သူ့ဆေးထိုးတာကိုရုပ်တံကနေထုတ်လွှင့်ပြသခဲ့တာပါ။ American ခေါင်းဆောင်တွေတဲကဒုသမ္မတ Mike Pence နှုတ်တော်ဥက္ကဋ္ဌ Nancy Pelosi နဲ့အထက်လွှတ်တော်အများစုအမတ်ခေါင်းဆောင် Mitch McConnell တို့ကတော့ပြီးခဲ့တဲ့သတင်းပတ်ထင်မှာပဲကာကွယ်ဆေးထုတ်ခဲ့ကြတာပါ။တောက်ကြနေ့မှာအရေးပေါ်အခြေအနေသုံးကာကွယ်ဆေးအဖြစ် FDA ကဒုတိယမြောက်အတည်ပြုပေးလိုက်တဲ့ American ဆေးကုမ္ပဏီ Moderna ထုတ်ကာကွယ်ဆေးကို American နိုင်ငံတစ်လုံးမှာတနင်္လာနေ့မှာရရှိကြမှာဖြစ်ပါတယ်။ဒီလအစောပိုင်းကတော့အတည်ပြုပေးခဲ့တဲ့ Pfizer BioNTech ရဲ့ကာကွယ်ဆေးနဲ့အခု Moderna ထုတ်ကာကွယ်ဆေးတွေကို American နိုင်ငံတစ်လုံးကကျန်းမာရေးလုပ်သားတွေနဲ့နာတာရှိဆောင်ရှောက်ရေးဌာနတွေမှာရှိသူတွေကိုပထမဦးစားပေးအနေနဲ့ထိုးနှံပေးဖို့လှောက်ဆောင်နေတာပါသူတို့ပြီးရင်တော့အသက်85နှစ်နဲ့အထက်တက်ကြီးပိုင်းတွေနဲ့မိသက်သမားတွေကျောင်းဆရာတွေနဲ့ကုန်စုံဆိုင်ဝန်ထမ်းတွေကိုဒုတိယဦးစားပေးဖြစ်ထိုးပေးကြမှာပါဗြိတိန်နိုင်ငံမှာမကြာသေးခင်ကတွေ့ရှိခဲ့တဲ့အသံပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်ကိပနိုင်ငံတွေကိုကူးစက်ပြန့်နှံ့မှုမရှိအောင်ကာကွယ်ရေးအတွက် EU ဥရောပသမဂ္ဂကပူးပေါင်းတုံ့ပြန်ဆောင်ရွက်ဖို့လိုအပ်တယ်လို့ဂျာမနီနိုင်ငံချိုင်းဝန်ကြီးHeiko Maske တနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ Und dabei ist es uns außerordentlich wichtig und das findet gerade zur Zeit in Brüssel statt, dass es
ein Koordinierungsprozess ist. Die Politiker sind die Politik ပြန်ပွားမှုကို Brussels မှာပါတွေ့နေရပြီဖြစ်တဲ့အတွက် EU နိုင်ငံတွေပူးပေါင်းဆွေးနွေးအရေးပေါ်တုံ့ပြန်ရေးလုပ်ငန်းစဉ်ကိုချက်ချင်းလှုပ်ဆောင်နေတယ်လို့အစည်းအဝေးလဲခေါ်ယူနေကြောင်းပြောပါတယ်။အထူးသဖြင့်ဒီဇင်ဘာ31ရက်နေ့နောက်ပိုင်းဒီလိုကိစ္စရပ်တွေမှာဘယ်လိုဆောင်ရွက်မယ်ဆိုတာလို့နောက်တစ်ဆင့်လှုပ်ဆောင်ရမယ့်လုပ်ငန်းတွေအတွက် EU ဖွဲ့ဝင်နိုင်ငံတွေကြားအနည်းငယ်လက်တွဲဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒီပိုးသစ်နဲ့ပတ်သက်ပြီးဂျာမနီကအချက်လက်ပြည့်ပြည့်စုံစုံမသိရသေးဘဲ EU ရဲ့လမ်းညွှန်ချက်ကိုစောင့်ဆိုင်းနေကြောင်းလည်းဒီကိစ္စ Brussels မှာအစည်းအဝေးတွေလုပ်နေတယ်လို့ပြောပါတယ်။ဂျာမနီပါဝင်နိုင်ငံအများပြားဟာ Britain ကလာတဲ့လေကြောင်းခီးစဉ်တွေကိုပိတ်ပင်ထားပါတယ်။ American dollar billion 930နဲ့ coronavirus အရေးပေါ်ရန်ပုံငွေချထားပေးရတဲ့ American နှစ်တော်နှစ်ရစလုံးမှာတနင်္လာနေ့မဲခွဲဆုံးဖြတ်ဖို့ရှိပါတယ်။ဒီရန်ပုံငွေကိုကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်နေရတဲ့ American မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေအတွက်ထောက်ပံ့ပေးမှာပါ။အစိုးရထောက်ပံ့ငွေဘယ်လောက်ချထားပေးတယ်လဲ။အလုပ်လက်မဲ့ခန်းစား권တွေစီးပွားရေးလုပ်ငန်းတွေဆက်လက်လုပ်ကြရည်လို့ကိစ္စယူမှာဦးစားပေးတဲ့မပေးတဲ့စတဲ့အချက်တွေကို Democrat နဲ့ Republican နှစ်တော်အမတ်တွေကြားသတင်းပတ်ပေါင်းများစွာဆွေးနွေးမှုတွေမှာသဘောထားကွဲလွဲနေရကနေတနင်္လာနေ့မှာတော့သဘောတူညီမှုရခဲ့ပြီးဖြစ်ကြောင်းတွတ်တော်နှစ်ရစလုံးကခေါင်းဆောင်တွေကကြေညာခဲ့တာပါ။ကုညီထောက်ပံ့မှုဆိုင်ရာဒီသဘောတူညီချက်ထဲမှာတော့လစာအသင့်တင်ရတဲ့ American နိုင်ငံသားအများစုအတွက်ဒေါ်လာ600ပေးဖို့ပါပါဝင်ပါတယ်။မတ်လတဲ့ပထမရန်ပုံငွေချထားပေးစဉ်ကတော့ထောက်ပံ့ငွေဒေါ်လာ1200လောက်ရခဲ့ကြတာပါ။အလုပ်လက်မဲ့ခန်းစား권ဖြစ်တဲ့သတင်းပတ်17ပတ်အတွက်တစ်ပတ်ကိုဒေါ်လာ300ပေးဖို့ဒေသဆိုင်ရာကျောင်းတွေတက္ကသိုလ်တွေအတွက်ဒေါ်လာ82ဘီလီယံနဲ့ကလေးသင်ငယ်ဆောင်ရှောက်ရေးအတွက်10ဘီလီယံလည်းပါဝင်ပါတယ်။ဒီသဘောတူညီမှုရခဲ့တာနဲ့ပတ်သက်ပြီးကြိုဆိုရဲလို့အရေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အီရန်နျူကလ িয়ার ရေးဆိုင်ရာ2015သဘောတူညီချက်မှာအမေရိကန်ပြန်ပြီးပါဝင်လာရေးဆွေးနွေးဖို့အသင့်ဖြစ်နေကြောင်းဒီသဘောတူညီချက်မှာဆက်လက်ပါဝင်နေတဲ့နိုင်ငံတွေကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီသဘောတူညီမှုဟာညှတာမှုမရှိဘဲအီရန်ကိုအသာပေးထားတယ်လို့ပြောဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်က2018ခုနှစ်မှာဒီသဘောတူညီချက်ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီသဘောတူညီချက်ချုပ်ဆိုရမှာအစိတ်ပိုင်းတစ်ခုအနေနဲ့ပါဝင်ခဲ့သူတူဖြစ်တဲ့အရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့တကယ်လို့အီရန်ကသာသူ့ကတိကဝတ်တွေအတိုင်းပြန်ပြီးလိုက်နာမယ်ဆိုရင်ဒီသဘောတူညီချက်မှာအမေရိကန်ပြန်ပါဖို့လုပ်မယ်လို့ပြောခဲ့တာပါ။ဗြိတိန်တည်းကိုပြန်တဲ့ဂျာမနီ၊ Iran နဲ့ EU ဥရောပသမဂ္ဂတို့ကဝင်ကြီးတွေရဲ့ online အစည်းအဝေးပြီးထုတ်ပြန်တဲ့ကြေညာချက်မှာတော့ဒီသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်တာအတွက်အလွန်ဆက်မကောင်းဖြစ်ရကြောင်းလည်းဒီသဘောတူညီချက်ဆက်ပြီးရှိစေခြင်းကြောင်းပြောပါတယ
်
ြန်တမ်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ58 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်ကျွန်တော်ရမ်းမထော်ပါCOVID-19 ယောဂါက digital စနစ်အသွင်ကူးပြောင်းရေးအချိန်ဟောပြလှုပ်ဆောင်ဖို့လိုအပ်နေတာကိုမိမောင်းထိုးဖော်ပြနေချိန်မှာပဲမြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းအများစုမှာ digital အသွင်ကူးပြောင်းရေးနောက်ကျကျရည်နေစေဖြစ်ကြောင်းနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါတယ
်ဒေသတွင်းနိုင်ငံအများစုအနေနဲ့ digital စီးပွားရေးစနစ်ကိုကူးပြောင်းနေကြပြီဖြစ်ပေမဲ့ကျွန်တော်တို့ရဲ့အသေးစားအငယ်စားနဲ့အလားစားစီးပွားရေးလုပ်ငန်းအများစုကတော့နောက်ကျကျရည်ခက်နေစေပဲဖြစ်ပါတယ်ဒါကြောင့်မြန်မာအသေးစားအငယ်စားနဲ့လာစားစီးပွားရေးလုပ်ငန်းတွေအနေနဲ့ digital နည်းပညာတွေအသုံးပြုပြီးနိုင်ငံတကာကိုလုပ်ငန်းတွေချဲ့ထွင်သွားကြဖို့လည်းတိုက်တွန်းပြသလိုပါတယ်
။မြန်မာနိုင်ငံမှာ digital အသွင်ကူးပြောင်းရေးအရှိန်အဟုန်လှုပ်ဆောင်ဖို့တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဒီဇင်ဘာလ20ရက်နေ့ကကျင်းပတဲ့မြန်မာနိုင်ငံကုန်သင်များနဲ့ဆက်မလုပ်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCA ရဲ့တက်ပတ်လည်အသင်းသားဆောင်ရည်အစည်းအဝေးမှာဗီဒီယိုကတစ်စိမ့်မင်းကုန်းပြောတိုက်တွန်းသွားတာဖြစ်ပါတယ်။ကယောဂါကြောင့်စိတ်ကောင်းမှုတွေကြုံတွေ့နေရပေမဲ့လည်းမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အလားအလာကောင်းတွေရှိနေတော့မယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါရယ်။အဲ့ဒီအစည်းအဝေးမှာပဲ UMFCCI ဥက္ကဋ္ဌဦးစောမင်းဝင်းကကယောဂါကြောင့်စီးပွားရေးထိခိုက်မှုနိုင်ငံအသီးသီးမှာရှိနေပေမဲ့မြန်မာနိုင်ငံကတော့အခြေအနေကောင်းတစ်ခုကိုထိန်းထားနိုင်တယ်လို့ပြောပါရယ်။မြန်မာနိုင်ငံရဲ့ဒီနေ့စီးပွားရေးတိုးတက်မှုကတိတက်မှ800ခန်းလုံးပဲရှိမှဖြစ်ပေမဲ့2021ခုနှစ်မှာ600ခန်းလုံးရှိမှဖြစ်ကြောင်းအရှဖွံ့ဖြိုးရေးဘဏ် ADB ရဲ့အစည်းအခမ်းအနားကိုကိုးကားပြောကြားတော်ပါရယ်ခင်ဗျာမြန်မာနိုင်ငံတဝမ်းကမြို့ကြီးတွေမှာပန်းချံတွေနဲ့လူသွားလာစုဝေးရာနေရာတွေကိုခရစ်စမတ်နဲ့နှစ်တကူပွဲတော်ကာလအတွင်းပိတ်ထားမှဖြစ်ပါရယ် COVID-19 ကရောဂါကူးစက်ပြန့်နှံ့မှုကိုကာကွယ်ထိန်းချုပ်တဲ့အနေနဲ့လူစုလူဝေးမဖြစ်စေဖို့ပိတ်ရတာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးကတာဝန်ရှိသူတို့က Reuters သတင်းကိုပြောပါရယ်
ဒီနှစ်ကိုတော့ကျွန်တော်တို့ကံပေါင်းတို့ပန်းချံတို့ကိုဒီကိုဗစ်ကာလဖြစ်နေတဲ့အတွက်ဒီနှစ်တကူအခါတမရလေးကိုခက်တာထိမ့်သိမ့်ပိတ်သိမ့်ထားလာဖြစ်ပါတယ်။ဘာလို့လဲဆိုတော့နှစ်စဉ်နှစ်တိုင်းကျင်းပလာခဲ့တာကမှဒီလိုကံပေါင်းတို့ပန်းချံတို့မှာအချို့သောလူငယ်တွေအပျော်လွန်ကျူးတာတွေများတယ်ပေါ့လေ။ဒီနှစ်ဆိုလို့ရှိရင်လည်းဒီလိုကိုဗစ်ကာလဖြစ်နေတဲ့အတွက်ပိတ်ပင်ထားတာလေးများတဲ့အတွက်ဒီနေ့ဆိုပို့ပြီးတော့လူငယ်လူလက်ပိုင်းတချို့ကပို့ပြီးလူစုလူဝေးလုပ်ပြီးတော့အပျော်လွန်ကျူးမဲ့ဟာလေးတွေများစွာကျွန်တော်တို့တော့မြင်တွေ့နေရတာပေါ့
ခရစ်စမတ်ကနှစ်သက်ကူးယုံပေးရကာလမှာလူစုလူဝေးမဖြစ်စေဖို့အတွက်လူစုကားတဲ့နေရာတွေဖြစ်တဲ့ပြည်သူ့ဥယျာဉ်အင်အားကံပေါင်းခရစ်စတန်ဥယျာဉ်နဲ့ပန်းချံကစားကွင်းတွေအားလုံးကိုဒီဇင်ဘာလ21ရက်နေ့ကနေ31ရက်နေ့အထိယာယီပိတ်လိုက်တာဖြစ်ပါတယ်အနေတုံးကလည်းမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူ848ယောက်ထပ်တိုးတွေ့ရှိခဲ့တယ်လို့ကျန်းမာရေးအစိုးရဝန်ကြီးဌာနကည7နာရီကထုတ်ပြန်ထားပါတယ်။တရက်တာကူးစက်မှုတော့တထောင်အောင်ကျဆင်းလာတာ3ရက်ဆက်တိုက်ရှိပြီဖြစ်ပါတယ်။သေဆုံးသူကတော့22ယောက်ထပ်တိုးခဲ့ပါတယ်။မနေ့ကအထိ COVID-19 ကြောင့်သေဆုံးသူစုစုပေါင်း1465ဦးရှိပြီးရောဂါကူးစက်ခံရသူပေါင်းက136982ဦးရှိပြီဖြစ်ပါတယ်။အရှာမှာပထမဆုံးနိုင်ငံအဖြစ်စင်ကာပူနိုင်ငံက Pfizer BioNTech COVID-19 ကာကွယ်ဆေးကိုမနေ့တနင်္လာနေ့ကလက်ခံရရှိခဲ့ပါတယ်။ Britain နဲ့ American နိုင်ငံတွေနေတူစင်ကာပူနိုင်ငံကလည်း COVID-19 ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ကိုပြီးခဲ့တဲ့အပတ်လုံးကခွင့်ပြုခဲ့တာဖြစ်ပါတယ်။ပထမတော့ကာကွယ်ဆေးတွေစင်ကာပူကိုရောက်လာတာကိုတွေ့ရလို့ဝမ်းမြောက်ပြီးကြောင်းစင်ကာပူဝန်ကြီးချုပ် Lee Hsien Loong က Facebook စာမျက်နှာမှာရေးသားခဲ့ပါတယ်။လူရေ 9.8 သန်းရှိတဲ့စင်ကာပူနိုင်ငံမှာကနဦးဆေးထိုးခံမဲ့သူတွေထဲသူလည်းပါဝင်မယ်လို့တဲ့68နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်လီကပြောကြောင်းရိုက်တာသတင်းတပုတ်မှာပါရှိပါရယ်အိန္ဒိယဝန်ကြီးချုပ်နဲ့ဗီယက်နမ်ဝန်ကြီးချုပ်တို့နှစ်ဦးဗီဒီယိုကတဆင့်ထိပ်သီးဆွေးနွေးပွဲတရက်ကိုတင်းလာလေးကကျင်းပခဲ့ပြီးတနင်္ဂနွေဆက်ဆံရေးပုံမခိုင်မှာအကောင်ရေးဆွေးနွေးခဲ့ကြပါရယ်အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုရီကတနင်္ဂနွေအကြာ2021ခုနှစ်က2023ခုနှစ်အထိ Joint Vision Document ပူးတွဲမျှော်မှန်းချက်စာတမ်းပါလုပ်ငန်းစီမံချက်တွေကိုအကောင်အထည်ဖော်သွားမယ်လို့ပြောပါရယ်
अगले साल हम दोनों संयुक्त राष्ट्र की सुरक्षा परिषद में
शिनेमा ကျွန်တော်တို့နှစ်နိုင်ငံစလုံးကုလသမဂ္ဂလူကြိုးရေးကောင်စီနိုင်ငံတွေဖြစ်လာတော့မှာပို့ကမ္ဘာစီမံပေါ်မှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကတိတိတသားတိုးတက်လာမှာဖြစ်တယ်လို့ Joint Vision Document ပူးတွဲမျှော်မှန်းချက်စာရန်ပါလုပ်ငန်းစီမံချက်တွေကိုစတင်နိုင်မှာဖြစ်ကြောင်းလည်းအိန္ဒိယဝန်ကြီးဒေါက်တာရင်ဒရာမိုရီကပြောပါရယ်ငြိမ်းချမ်းရေးကြီးပွားတိုးတက်ရေးနဲ့ပြည်သူတွေအတွက်ရေးဆွဲထားတဲ့အဲ့ဒီပူးတွဲမျှော်မှန်းချက်စာရန်ကတနင်္ဂနွေဆက်ဆံရေးနဲ့နဲ့ဆိုင်ဆိုင်ရှိတာကိုကမ္ဘာကိုအသိပေးနိုင်မှာဖြစ်တယ်လို့လည်းဝန်ကြီးချုပ်မိုရီကပြောပါရယ်ဗီယက်နမ်ဝန်ကြီးချုပ်ငွေရွှန်ဖူကလည်းတနင်္ဂနွေဆက်ဆံရေးမှာရောနိုင်ငံပေါင်းစုံဆက်ဆံရေးမှာပါတနင်္ဂနွေပူးပေါင်းဆောင်ရွက်ရေးမြင့်တင်ဖို့လိုအပ်တဲ့အချက်အပေါ်အိန္ဒိယဝန်ကြီးချုပ်နဲ့တသဘောတည်းရှိတယ်လို့ပြောပါရယ်တောင်တရုတ်ပင်လယ်ထဲနိုင်ပြည်ပိုင်ဆိုင်ကြောင်းဒီဇိုင်းမတ်မတ်တောင်းဆိုနေတဲ့တရုတ်နိုင်ငံကိုဝေဖန်လေးရှိတဲ့အိန္ဒိယနဲ့ဗီယက်နမ်နိုင်ငံတို့ရဲ့ဆက်ဆံရေးကအခုချိန်မှာပိုလို့အရေးပါလာနေပါတယ်ခင်ဗျာဒီကနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတနေတူကြီးညာခဲ့တာပါအခုတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကိုဗစ် -19 ရောဂါပိုးဗီဇပြီးချိန်မှာပြောင်းလဲလာတာကပိုကူးဆက်လွယ်တာကြောင့်မြန်မာနိုင်ငံမှာလည်းပိုကာကွယ်ကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကမနေ့ကအထူးသတိပေးချက်ထုတ်ပြန်လိုက်ပါတယ်ဂျန်ဒေါ်ဝင်းမြပါဒီမျိုးဗီဇပြောင်းလဲပုံနဲ့သက်ရောက်ပုံတွေကိုဒီဝန်ကြီးဌာနပြောခွင့်ရတဲ့ American CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနမှလေ့လာသင်ကြားခဲ့တဲ့ကူးစက်ရောဂါဗေဒကျွမ်းကျင်သူဒေါက်တာသန်းနိုင်စိုးကိုမေးရမှာအခုလိုဆက်ရှင်းပြပါတယ
်အဓိကကတော့ဒီ virus ရဲ့သဘောကတော့သူ့ရဲ့ပိုးကူးခံတဲ့လူများလာတဲ့အများဒီပိုးကဒီ copy ပေါင်းမြောင်များစွာပွားရတာမလူတယောက်ကခန္ဓာကိုယ်ရဲ့ဝင်သွားမယ်ဆိုရင်ပဲဒီ virus ဝင်သွားတဲ့ပမာဏဒီမူလထက်ကိုအစာပေါင်းကဒါထောင်ပေါင်းတောင်းပေါင်းပေါ့ဒီ virus အကောင်ပေါင်းဆိုမရေမတွက်နိုင်တော့ပေါ့နော် trillion trillion နဲ့ချီပြိုးပွားတော့ပွားတဲ့ခါကျတော့သူမူလ copy နဲ့တူချင်မှတူပါဘူးနော်အဲ့တော့ဘယ်လောက်ထိဒီမူရင်းကျွန်တော်တို့ဒီ Wuhan မှာစပြီးတော့ seafood market မှာတွေ့ခဲ့တဲ့ virus နဲ့အခုနောက်ဆုံးကူးစက်ခံရတဲ့လူတယောက်မှရှိတဲ့ virus နဲ့ဟာဟိုတော်တော်ကြီးကိုကွဲပြားခြားနားနိုင်မဲ့ခွင်လန်တော်များသွားတာပေါ့ဆိုတော့တိုင်းငယ်နေအနေရောလူမျိုးပေါင်းစုံရဲ့ခန္ဓာကိုယ်ထဲမှာပတ်ဝန်းကျင်အခြေအနေတွေကိုကတုံ့ပြန်မှုမတူတဲ့အခြေအနေတွေကြားထဲမှာသူကမျိုးတွေပေါ်လာတာကျွန်တော်တို့ပထမလေးလာသိရှိတာဆိုမျိုးစိတ်တွေမှာ30လောက်ရှိရပေါ့နော
်ဟုတ်ကဲ့ကျွန်တော်တို့ဒီမျိုးဗီဇာကအရင်တစ်ခေါက်ရခိုင်မှာဒုတိယလှိုင်းတပေါ်မျိုးပေါ့နော်စတွေ့ခဲ့တုန်းကလည်းကြောင်းခဲ့တယ်ပေါ့နော
်ဟုတ်ကဲ့အဲ့ဒီမှာကျွန်တော်တို့ကစေဝန်ဘူးဒီကနေဂျီယူပြောင်းတဲ့အချိန်မှာကျွန်တော်တို့ဆယ်စားလောက်ထိပို့ပြီးကူးစက်နိုင်နေတယ်ဆိုတဲ့ဟာမျိုးလေးကျွန်တော်တွေ့ခဲ့ပြီပေါ့နော်ဒီ second wave ရဲ့အစမှာကျွန်တော်တို့တွေ့ခဲ့တဲ့ဟာလေအဲ့လိုပို့ဆိုတော့ကျွန်တော်တို့လည်းအဲ့တန်ကိုအခုကျွန်တော်တို့ခံနေရတာပေါ့အဲ့လိုမြန်တဲ့ကြားထဲမှာဒါနောက်ထပ်ဒီ UK မှာလည်းထပ်ပြီးတော့ပေါ့နော်ခုနကကျွန်တော်တို့ဂျမိုင်းနဲ့အားလုံးကြီးတာမှာထုတ်ပြန်ထားလို့ပါပဲထပ်ပြီးတော့ဒီလိုမျိုး mutation ဖြစ်ပြီးတော့ကူးစက်မှုတော့မြန်တယ်ပေါ့နော်အဲ့တော့တို့ကအမျိုးမျိုးတော့ပြောနေတာပေါ့နော်ဒါအရင်ရတဲ့ဆိုင်ဒါအစာပေါင်းများစွာပြန်လာနိုင်တဲ့ဟာလည်းရှိရပေါ့နော်လက်ရှိတွေ့ထားတဲ့ဟာကလည်းတော်တော်မြန်နေပြီပေါ့အဲ့တော့ဒါ UK ရဲ့ဒီ virus ကိုတော့မှဒီ Europe ဘက်ကနည်းနည်းစိုးရိမ်နေတဲ့ခါကျတော့ flight တွေ short ပစ်တာတို့တချို့နေရာတွေ UK နဲ့ကူးလူဆက်ဆံတဲ့ဒီလမ်းကြောင်းတွေပိတ်ပစ်တာတို့ပေါ့နော်အဲ့တော့ဒီလိုမျိုး mutation တွေကဒါဖြစ်လေဖြစ်လာရှိတယ
်ဟုတ်ကဲ့အဲ့တော့ဒီမျိုးဗီဇပြောင်းတာရဲ့အကျိုးသက်ရောက်မှုပေါ့နော်ကောင်းကျိုးဆိုကြအောင်
အဲ့တော့ mutation ဖြစ်ခြင်းအားဖြင့်မျိုးထွန်းခြင်းအားဖြင့်ပို့ပြီးတော့ကူးစက်မြန်နေအမျိုးဖြစ်တယ်ဖြစ်နိုင်လို့ပိုပြီးပြင်းထန်တဲ့ဟာလည်းဖြစ်နိုင်တယ်ပိုပြီးကူးစက်မြန်ပြီးပိုပြီးပြင်းထန်တာလည်းဖြစ်နိုင်တယ်အဲ့ဒီပြင်ကူးစက်မှုနှုံနှိမ့်သွားတဲ့ဟာတို့အပြော့သွားတဲ့ဟာမျိုးလည်းဖြစ်နိုင်တယ်အဲ့တော့လက်ရှိဒီ COVID-19 ရဲ့အနေအထားတော့ဒီကူးစက်မှုနှုံမြန်ပြီးတော့ပြင်းအားတော့ရော့သွားတဲ့အထောက်အထားကြီးမတွေ့ရဘူးပေါ့ကျွန်တော်တို့အစားပိုင်းဒီစက်ဝန်းဘူးဂျီနဲ့ဒီနဲ့တော့လည်းဒီလိုပဲပေါ့ကူးစက်မှုနှုံမြန်လာတယ်ရောဂါပြင်းထန်မှုနှုံသေဆုံးမှုနှုံနေရာရော့မသွားတဲ့ခါပိုပြီးတော့ကြဲကြဲပြန့်ပြန့်ဖြစ်ပြီးတော့ဒါလူတွေအများကြီးပေါ့နော်ကျွန်တော်တို့ဆုံရှုံရတဲ့ဟာလည်းရှိတယ်ပေါ့အဲ့တော့ပိုပြီးတော့သတိထားကြဖို့ပေါ့နော်ဘာလို့ဆိုတော့ virus music တစ်ခု mutation တစ်ခုဒီကဘာကြီးရဲ့တနေရာမှာဖြစ်နေပြီဆိုရင်ကိုယ့်စီကိုလည်းဒါအချိန်မီရောက်လာနိုင်တယ်ပေါ့နော်ဒါလေလူမျိုးရောက်လာခဲ့ရင်လည်းသိအောင်ဆိုပြီးတော့ကျွန်တော်တို့စေတုတေသနာဦးစီးဌာနအနေနဲ့ဒီလိုမျိုး whole genome sequencing တွေပေါ့နော
်ဟုတ်ကဲ့ဒီမျိုးဗီဇတစ်ခုလုံးကိုအသေးစိတ်ဒီဖြစ်စဉ်ကိုကိုယ်စားနဲ့လိုက်လေ့လာတာပေါ့ဆရာနော
်ဟုတ်ကဲ့ဒီ virus နဲ့ပတ်သက်ပြီးတော့ဒီ SARS-CoV-2 ပေါ့နော်ဒီဟာကိုကျွန်တော်တို့စမ်းသပ်လေးရှိတယ်ပေါ့ဆရာရေနော်အဲ့တော့ခုသူတို့ပြောတဲ့ဒီ VUI လို့ပါတော့ခုတည်းရှိ UK မှာတွေ့တဲ့ virus ပေါ့နော်ဒါပေမဲ့ကျွန်တော်တို့စီမှာလည်းဒီလိုမျိုးတွေ့လာနိုင်တယ်ပေါ့အဲ့တော့ကျွန်တော်ကိုယ့်စီမှာရှိတဲ့ပိုးကိုလည်းကျွန်တော်မျက်ခြင်ပြန်ပြန်စောင့်ကြည့်နေတယ်ကျွန်တော်တို့မှာလည်း virologist တွေရှိပါတယ် DM မှာပါလေဟ
ုတ်ကဲ့ကျွန်တော်တို့အရင်တစ်ခေါက်မျိုးဗီဇပြောင်းတဲ့ချိန်မှာ second wave ပေါ့နော်ဒုတိယ line ထိခဲ့ပြီးတဲ့နောက်မှာအခုလိုထပ်ပြောင်းပြန်တော့ third wave တတိယ line ထိခံရမှာကိုစိုးရတဲ့အနေအထားဖြစ်တာပေါ့ဆရာနော
်အဲဒါကတော့ကျွန်တော်တို့ကစိုးရင်ပါလေဒီမျိုးပြောင်းတဲ့ကိစ္စလည်းကျွန်တော်တို့ချိန်လုံးသတိပေးနေရ ara lo le chi yo uk ma ba twei de ya ba europe ka daw myaw de ba ko mya europe ka le thru si yauk da ma so yin de ya ba no da ba le wuhan ma pite virus yauk la ba no wuhan ni pite pyo us ko yauk bi us ma a myai pite de a chein chano lo ma phit bu tin me me le a chein tan no le chano lo phit da ba no a lo chano ri ya da tadi ma pyat tha pyo ka kwe ni tan ni ko lai na ma ba ကာကွယ်ရေးနည်းလမ်းကတော့အတူတူပဲပေါ့နော်ပို့ပြီးတိထားဖို့လိုပါတယ်ပို့ပြီးလိုက်နာဖို့လိုပါတယ်သူပြင်းအလုံးပိတ်ခမ်းပေါ့ဒီလူစုစုစုစုရှိတဲ့နေရာတွေပေါ့နော်နောက်တစ်ခုကဒီလက်ရှိတုံးနေတဲ့ကာကွယ်ဆေးတွေပေါ့နော်ဒီဗိုင်းရပ်စ်ပေါ်မှာတည်ရောက်မှုရှိတယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါထိုင်းနိုင်ငံတွင် COVID-19 ကူးစက်မှုတိုးလာတဲ့အပေါ်တရားမဝင်ရွှေ့ပြောင်းလုပ်သားတွေကိုထိုင်းဝန်ကြီးချုပ်ကတင်းလာနေမှာအပြစ်တင်လိုက်ပြီးလက်ရှိအချိန်ထိနိုင်ငံတွင်းအသွာအလာကန့်သတ်ပိတ်ပင်မှုကိုကြေကြေပြန့်ပြန့်လုပ်ဖို့မရှိသေးကြောင်းနဲ့ပြည်သူတွေစိတ်အေးအေးထားကြဖို့တိုက်တွန်းလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုများလာတဲ့စမုတ်စခွန်ဒေသမှာတော့မြန်မာရွှေ့ပြောင်းလုပ်သားတွေအပေါ်မှာအမြင်မကြီးဖြစ်နေကြပါတယ်။စမုတ်စခွန် KI တွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတနင်္လာနေ့အထိ800ကျော်တွေ့ရှိထားပြီးအများစုကမြန်မာရွှေ့ပြောင်းလုပ်သားတွေဖြစ်ပါတယ်။အများစုကရောဂါလက္ခဏာမပြဘဲကူးစက်ခံထားရတာလို့လည်းအာဏာပိုင်တို့ကပြောပါတယ်။တီးခြားခွဲထားတဲ့ရွှေ့ပြောင်းလုပ်သားတွေကိုအစားအသောက်ပို့ပေးနေတဲ့အသက်43နှစ်အရွယ်မနီရာဂျက်ပန်ကတော့
"He got NT เหมือนกันจะไม
่ครับ"ကျမကတော့မြန်မာပြည်ကလူတွေကိုရှောင်ပါတယ်။ဘလို့ပဲဖြစ်ဖြစ်သူတို့အနာကိုမကပ်ပါဘူးလူတိုင်းလိုပဲကျမလည်းသူတို့ကိုရှောင်တာပါသူတို့ပေါ်မှာပဲမူတည်တာပဲလေသူတို့အနေနဲ့ကျမတို့ထိုင်းတွေလိုစီကန်းလိုက်နာပြီးနှာခေါင်းစည်းကိုဝတ်မလားမြန်မာပြည်ကလာသူတွေနေနဲ့သူတို့ဘယ်လိုစဉ်းစားပြစ်မှုလဲဆိုတဲ့ပုံမှာမူတည်နေပါတယ
်ဗိုင်းရပ်စ်ကူးစက်မှုအချက်အချာဖြစ်တဲ့မဟာချိုင်းကပဇွန်ဈေးကိုတနင်္ဂနွေနေ့ကဆားလို့တန်ဆူးကြိုးတွေနဲ့ကာယံပိတ်ပင်ထားပါတယ်စမုတ်စခွန်နဲ့အနီးအနားဒေသတွင်လူပေါင်း 4,000 ကျော်လောက်ကိုကိုရိုနာဗိုင်းရပ်စ်စစ်ဆေးပေးနိုင်ဖို့အာဏာပိုင်တို့ရည်ရွယ်ဆောင်ရွက်နေပါတယ်။မြန်မာရွှေပြောင်းဦးနိုင်နိုင်ကအခုလိုပြောပါတယ်
။ဟွန်ထိုင်ကောပြောတော်နေရော
ထိုင်းတွေကနှကောင်းဆေးဝတ်ရတာစိတ်အနှောက်အယှက်ဖြစ်လို့မဝစ်ခဲ့ကြပါဘူး။အခုတော့ကူးစက်ပြန့်နှံ့မှုဖြစ်တော့တစ်ချိန်လုံးဝစ်နေကြပါပြီ
။ထိုင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်ပြီးရွှေပြောင်းလှုပ်သားတွေကိုထိုင်းဝန်ကြီးချုပ်ကတင်းနှလာနေမှာအပြစ်တင်ပါတယ်။မဟာချန်ပဇွန်ဇေနာကကျောင်းကကျောင်းဆရာမစူပါပွန်ဘာမွန်နာရှ်ကလည်
းချောဝါယမီစွန်မာ
တီမြမပြီကလူတွေအများအပြားထိုင်းဘက်ကိုခိုးဝင်နေကြပြီးဆေးစစ်မှကိုလည်းရှောင်နေကြတယ်လို့ကျမတို့ထင်ပါတယ်သူတို့ကြောင့်ထိုင်းတွေပါကူးစက်ကုန်တာတီးတော့တချို့ကလည်းတရားမဝင်နေနေကြတော့ဖျက်ပြေးဖို့လောက်ကြပါတယ်သူတို့ကိုတရားမဝင်ဝင်ရောက်မှုနဲ့တရားစွဲတင်ပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးကြောင့်မြန်မာရွှေ့ပြောင်းလုပ်သားတွေအပေါ်အမြင်မကြီးဖြစ်နေကြတာနဲ့ပတ်သက်ပြီးစိတ်မရှိပါဘူးလို့မြန်မာရွှေ့ပြောင်းလုပ်သားဥပန်းအောင်ကပြောပါတယ
်
ကျွန်တော်ကတော့စိတ်မဆိုးပါဘူးကျွန်တော်တို့ထဲမှာတရားဥပဒေကူးစက်အနေနဲ့ရှိနေရင်လည်းဗိုင်းရပ်စ်ရှိမရှိသိအောင်ကျွန်တော်တို့စစ်ဆေးကြဖို့အခွင့်အလမ်းကောင်းရတာပါပဲ
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေတွေ့နေရတာနဲ့အတူပဲတင်းနှလာတဲ့ကထိုင်းရဲ့အဓိကအဆုရှေရအညွန့်ကိမ်းမှာ 3.9 ရာခိုင်နှုန်းလောက်ကျသွားပြီးမနစ်ခင်းပိုင်းအရောက်ဝယ်မှာလဲထိုင်းဘတ်ငွေစည်းနှုန်းက 3.9 ရာခိုင်နှုန်းလောက်ကျသွားပါတယ်ရှင်
။သောရရှင်များရှင်ကျမစုမမကိုဗစ် -19 ကူးစက်မြန်ကံရောဂါအပေါ်မှာပြည်သူအများလုံးဝမပေါ်ဆကြပဲအထူးသတိထားကာကွယ်ကြဖို့ဒိမတ်နိုင်ငံကမြန်မာသူနာပြုဒေါ်ခိုင်ခိုင်ဦးမြင့်ကအလေးနက်ထားပြောကြားလိုက်ပါတယ်။သူမဟာဒိမတ်နိုင်ငံရဲ့ COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ကုသရေးကြိုးပမ်းမှုတွေမှာရှေ့တန်းကနေပါဝင်ခဲ့သူတူဖြစ်နေမြန်မာနိုင်ငံဆိုင်ရာဒိမတ်တန်ယုံကချီးကျူးဂုဏ်ပြုခံရသူဖြစ်ပါတယ်။သတိထားနေတဲ့ကြားကပဲသူကိုယ်တိုင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံလိုက်ရတဲ့အတွေ့အကြုံပေါ်မူတည်ပြီးအခုလိုသတိပေးလိုက်တဲ့အကြောင်းဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။ဒိမတ်နိုင်ငံကိုဖီဟေဂီမြို့တော်က North Challenge ဆေးရုံမှာအလုပ်လုပ်နေတဲ့မြန်မာသူနာပြုဒေါ်ခိုင်ခိုင်ဦးမြင့်ဟာ COVID-19 ရောဂါကူးစက်ခံလိုက်ရပါတယ်ဒီအချိန်အပေါ်မှာမြန်မာသူနာပြုဒေါ်ခိုင်ခိုင်ဦးမြင့်ကအခုအချိန်ထိရောဂါနဲ့ခံစားနေရတဲ့သူ့အတွေ့အကြုံကိုပြောပြပါတယ
်သွားမစစ်ခင်ဘုံလူနဲ့ညမရောက်ခင်အင်္ဂါနေ့ညမှာပဲအမအနေနဲ့အသက်ရှူကျက်တယ်လို့စိတ်ထဲမှာခံစားနေရအဲ့ဒါနဲ့ဒါမဲ့နောက်နေ့မနေ့သွားစစ်တယ်သွားစစ်ပြီးတော့ပြန်လာတဲ့ဘုံလူနဲ့မှာပဲအမချောင်းဆိုးတယ်ဟိုချောင်းတော်တော်ဆိုးတယ်တနေ့ကုန်လောက်ချောင်းဆိုးပြီးတော့ဒါမဲ့ညဘက်လဲကြောလူကချွေးတွေထွက်တာညမှာဆွတ်တင်ကလေတစ်ချိန်ပေါ့ကလေဟို ဝဆားတို့အကုန်လဲပြင်နေရတစ်ချိန်လုံးအဲ့ဒီဟာနှစ်ရက်လောက်ဖြစ်လိုက်တဲ့အခါမှာလူကတကယ်ကိုနှုံးကြပါတော့တာပြီးတော့လေဟိုအမားတို့ဘာပြောပေါ့နော်အသက်ဟိုအရန်မငယ်ဘူးဆိုမဲ့အမားတို့အရန်မကြီးသေးတဲ့လူတောင်မှတော်တော်ခံရတာဖြစ်တယ်လို့လူကြီးတွေဆိုရင်တော့အမထင်တာယောဂအခန့်ရှိတယ်တကယ်လို့ဟိုအရင်ကတည်းကအဆုတ်တို့ဘာလို့မကောင်းတဲ့လူဆိုတော့ခံနိုင်ရှိမှာမဟုတ်ဘူး
ဒီဇင်ဘာ22ရက်နေ့အထိအမေရိကန်ပြည်ထောင်စုအခြေစိုက်ဂျွန်ဟော့ပ်စကင်းသက်သက်ကတူရဲ့ထုတ်ပြန်ချက်တွေအရဒိမတ်မှာကိုဗစ် -19 အတည်ပြုလူနာက 33,500 ရှိပါတယ်
။တကယ်တမ်းကျအခက်မသိရင်တကယ်ကိုသေသွားနိုင်တဲ့ယောဂါတစ်ခုဖြစ်တယ်ဆိုတာအမကိုယ်တိုင်ခန်းစားလိုက်ရတဲ့အခါမှာသိလိုက်ရတယ်။အဲကြောင့်ဘလူးဒိုးချထားတဲ့စီမင်းစည်းကမ်းတွေအကုန်လုံးလိုက်နာပြီးတော့နောက်ဟိုမိသားစုတွေရှိလို့ရှိရင်ဟုတ်တော့တယ်ဒီမဲ့တစ်နှစ်တန်လောက်ရှိနေပြီ။ဟိုကိုရီးယားဒီယောဂါကြီးအတွက်စိုးရိမ်ပူပန်အဲ့လိုနေနေရတဲ့ဘဝကနေပင်မနေကြမှာတော့သိတယ်ဒါမဲ့ဒီပင်မနဲ့ဟာကိုဟာမလုပ်ပဲနဲ့ကိုရဲ့တကယ်ဟိုဘယ်လိုပြောမလဲအနောက်ဆုံးအပြင်ထွက်ရင်လည်းထွက်ရမယ်ထွက်မနေထွက်ရမယ်အခါမှာလည်းကိုတကယ်သတိရှိရှိနဲ့ပြီးတော့အိမ်မှာအသက်ကြီးတဲ့လူတွေရှိခဲ့လို့ရှိရင်လည်းအဲ့လိုအရန်ကိုသတိထားကြပါလို့ဘာလို့လဲဆိုတော့ခံနိုင်ရရှိမှာမဟုတ်ဘူးတကယ်ဖြစ်လာပြီဆိုရင်လေ
ကယောဂါကူးဆက်ပြန့်ပွားကာကွယ်ရေးလူတွေအိမ်ထဲမှာပဲနေကြဖို့အမိန်ကန့်သက်ချက်တွေတဦးနဲ့တဦးခတ်ခွာခွာနေကြဖို့ညွှန်ကြားချက်တွေကမ္ဘာနိုင်ငံတွေမှာရှိနေပေမဲ့အချိန်ကြာနေပြီမို့တချို့ကလည်းငင်းငွေစိတ်ပြတ်နေကြပါတယ်။ဒါပေမဲ့ပေစေနိုင်တဲ့ကူးဆက်ပြန့်ယောဂါမှုချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုမိမိအတွက်ရောမိသားစုအတွက်ပါစောင့်ထိန်လိုက်နာပေးပါလို့ဒေါ်ခိုင်ခိုင်ဦးမြင့်ကတိုက်တွန်းပါတယ်
။မားတို့မြန်မာပြည်မှာဆိုချမှတ်ရေးဝန်ထမ်းတွေကအရန်ကိုပင်ပန်းနေကြပြီပြီးတော့သူများတိုင်းပြည်တွေကတိုးတက်တဲ့ဟာတွေဆိုတော့ဘာပြောတခုခုဟိုလိုအပ်လာတာရှင်အဆင်သင့်ရှိတယ်ဆိုမှမားတို့မြန်မာပြည်မှာကျတော့ဟိုဘာပြောလိုအပ်နေဒီတဲ့အတွက်ကျမရဲ့ဟိုနန်းတွေကိုလည်းဟိုကုညီကြပါလို့ကုညီကြရတဲ့အပြင်နောက်ကိုယ့်ရဲ့မိသားစုရဲ့အတွက်ကိုလည်းကုညီဖို့ဆိုတာကိုယ့်ဟာကို max တက်အမဲဟိုလူစုလူဝေးကိုလုံးဝရှောင်ကြပါဖြစ်နိုင်လက်ကိုဆေးပါအဲ့ဒီဟာတွေကိုတော့တကယ်လိုက်လာကြပါလို့
မြမသူနာပြုတော်ခိုင်ခိုင်ဦးမြင့်ကိုကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးကျမ်းမာရေးသူရဲကောင်းတဦးဖြစ်နေမြန်မာနိုင်ငံအခြေစိုက်ဒိမတ်တယုံကပြီးခဲ့တဲ့ဧပြီလကချီကျူးဂုဏ်ပြုခဲ့တာဖြစ်ပါတယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေရဆိုင်းနေတယ်ဆိုပေမဲ့လက်ရှိရှင်ထိမိုင်းပေါက်ကွေးတာတွေရှိနေတယ်လို့မိုင်းပေါက်ကွေးပြီးဒဏ်ရာရရှိထားသူတွေနေနဲ့လည်းအကူအညီတွေလိုအပ်နေတဲ့အကြောင်းပြောရှင်ပါတယ်ကျွန်တော်တတ်နိုင်ပါလက်နက်ကင်မီးပခတ်တွေရှိခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြေမြုပ်မိုင်းတွေပေါက်ကွေးပြီးတော့တေဆုံးသူတွေရှိတယ်လို့ထိခိုက်ဒဏ်ရာရတာတွေလည်းအများပြားရှိနေပါတယ်အခုလိုမိုင်းပေါက်ကွေးပြီးထိခိုက်ဒဏ်ရာရရှိသူတွေကိုအရာဖက်အဖွဲ့အစည်းတို့ကကူညီပေးထားပေမဲ့လည်းဒဏ်ရာရရှိထားသူတွေရေရှည်ရတည်နိုင်ဖို့အတွက်အကူအညီတွေလိုအပ်နေတယ်လို့လည်းမိုင်းထိမိုင်းဒဏ်ရာသူတွေကိုကူညီပေးနေတဲ့ဥတန်းထွန်းကပြောပါတယ
်မိုင်းထိလူနာတွေကတော့ညစာပြင်တော့ဟိုတောင်ပေါ်တက်ပြီးလောက်ကင်စားတဲ့လူတွေပဲမိုင်းရှိတာများတာလေငါသားကမိုင်းထိလူနာတော်များ non binary ပေါ့လေဘာကြီးကူညီလို့မယ်ဆိုတော့သူတို့ကခြေောက်တစ်ဖက်စီကျလာတဲ့လူရှိသလိုနှစ်ဖက်ဆက်လာတဲ့လူရှိရပေါ့သူအနာဂတ်ရဲ့ပြည်ထက်ကတော့ဘာမှမသိရစရာပေါ့လေကူညီရင်၆ခုနဲ့အများကြီးလိုမှာပေါ့ဒါကလေ
မြေလူမျိုးနဲ့စနင်းချေရွာကမိုင်းထိမှန်ပြီးခြေတစ်ဖက်ပြတ်တော်တဲ့မန္တန်စုကတော့လက်တလော့အဆင်ပြေအောင်ကူညီသူတွေရှိပေမဲ့လည်းဘဝရက်တည်ရဲ့အတွက်ကူညီတွေလိုအပ်နေတယ်လို့ပြောပါတယ
်ဟာအကူအညီလိုအပ်လို့ရပါတော့ဘာဖြစ်လဲဆိုတော့ဘာမှအိုကမနီမနမဒီနေ့ညနေတည်းနေပေါ်တော့ညနေတည်းနေရခါကျတော့ညီမညီမဘာမှမလုပ်နိုင်တဲ့ခါကျညီမပြီးညီမညီမရဲ့အမှုတာနေရပါတယ်နေရတဲ့ခါကျတော့အရင်လုပ်တွေပါတော့အလုပ်တွေပါတော့ထပ်မလုပ်နိုင်ဘူးပေါ့နော်ဒီအစိုးရထောက်ပံ့တာအခုမရှိဘူးနော
်လက်ရှိရှင်ဒီစစ်တွေမျိုးအလိုတော်ပြည့်ဘုံတော်ကြီးကြောင့်မှနေရမပြောင်းနိုင်သေးတဲ့မိုင်းထိမှန်ပြီးတော့ဒဏ်ရာလူနာတွေစေဦးချက်မနေရှိတယ်လို့မိုင်းထိမှန်သူတွေကိုကူညီပေးနေတဲ့ဦးတုံထွန်းကပြောပါတယ
်ကျွန်တော်တခြားဟာကြီးတော့ကျွန်တော်ပြောလို့ဘူးနော်ဟိုစစ်တွေစေုံရောက်လာပြီးတော့ဟိုခြေတော်တစ်ဖက်ပြတ်သွားတယ်မိုင်းထိလူနာဘုံက10ကျော်လောက်ရှိတယ်လားနှစ်ဖက်ပြတ်သွားတဲ့လူကတော့2ယောက်ရှိတယ်ဘယ်ကြောင်ကြောင်မသိကြအောင်ကျွန်တော်တယောက်တည်းသိနေကြတော့10ကျော်လောက်ရှိတာပေါ့လေဒီကအများကြီးပေါ်ပါပေါ့လေကျွန်တော်တို့အခုညီမပေးနိုင်တဲ့လူတွေအများကြီးရှိအောင်ပါပါ
မြန်မာစစ်တပ်နဲ့အဲရကိုင်လက်နက်ကင်ဖွဲ့တို့ကြားနှစ်နှစ်တာစီရေးတိမာမှုကာလအတွင်းညီနောက်မိုင်းနဲ့စစ်လက်ကျန်ဘုံတွေပေါက်ကွေးမှုကြောင့်ထိခိုက်ဒေဆုံးတာ33ဦးထက်မနည်းရှိခဲ့ကြောင်းလဲဒေသခံလူထုအခြေပြုဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းသားမျိုးနွယ်များစေရုံ RAC ကမှတ်တမ်းတင်ထားပါတယ်ရခိုင်ပြည်နယ်ကစီရေးပဏိပခတ်တွေအတွင်းအရာသားထိခိုက်ဒေဆုံးမှုတွေပိုများလာသလိုစစ်ဆောင်ဒုက္ခတွေ2300ကျော်ရှိနေပြီလို့လည်းခန့်မှန်းထားပါတယ် နိုဝင်ဘာလ၈ရက်နေ့ကရခိုင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့ဒေသတွေမှာပြည်လေကျင်းပနိုင်မယ့်အခြေအနေတွေဖန်တီးပေးဖို့အဲဖွဲ့ရဲ့ကမ်းလှမ်းချက်ကိုတပ်မတော်ကလက်ခံပြီးနောက်တိုက်ခိုက်မှုတွေရပ်ဆိုင်းနေတာတလကျော်လောက်ရှိနေပေမဲ့မြန်မာ့ဖွဲ့အန်တီရဲ့ပါဝင်လုံခြုံရေးစိုးရိမ်မှုကြောင့်ဒုက္ခတွေရဲ့အများပြားနေရာမပြောင်းနိုင်သေးပေဖြစ်နေပါတယ်။မြန်မာ့ဖွဲ့ပိတ်ပင်တာစီရဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့မြန်မာနိုင်ငံမှာအခုချိန်ထိအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကမြန်မာ့ဖွဲ့အုံပြုတာတွေရှိနေသေးတယ်လို့ဒေသခံတွေရဲ့စစ်တမ်းမှာဖော်ပြထားကြပါတယ်။မြန်မာနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတွေကတော့မြန်မာညီချင်းရဲ့လုပ်ငန်းစဉ်တွေမှာမြေမြုပ်မှန်ရှင်းလင်းရေးပါဝင်ကြောင်းတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားတာဖြစ်ပါတယ
် VOA American တန်ကအင်္ဂါနေ့မနေ့ကအစည်းအဝေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်ပြက်ကောက်နှုတ်တင်ပြပေးသွားပါမယ်ကျွန်တော်အမျက်သူပါတရားမျှတမှုရရှိရေးတိုက်ပွဲမှာအုပ်စုလိုက်အတမပြုချင်ခဲ့ရသူအမျိုးသမီးကမြန်မာစစ်တပ်ကိုအနိုင်ရရှိဆိုတဲ့ခေါင်းစဉ်နဲ့အယ်ဂျာဇီးယားမှာရေးသားရတဲ့ဆောင်းပါးကိုတင်ပြပါပါ။အုပ်စုလိုက်မရင်းချင်းခံရသူအသက်36နှစ်အရွယ်ကလေးငယ်၄ဦးရဲ့မိခင်ကဩဇာကြီးတဲ့စစ်တပ်နဲ့တရားရင်ဆိုင်တဲ့အမှုမှာအထမပြုကျင်းသူစစ်သား၃ဦးကိုအလုတ်ကျန်တဲ့ထောင်လိုက်အနှစ်20စီချမှတ်လိုက်တာဖြစ်တယ်လို့အစချီပြီးတော့ဆောင်းပါးကိုရေးသားထားပါတယ်။လာနဲ့ချီပြီးကြာမြင့်ခဲ့တဲ့ဒီတရားရင်ဆိုင်မှုမှာစစ်သားတွေရဲ့အထမပြုကျင်းမှုကိုခံရတဲ့မသိန်းသူရဲ့မြန်မာစစ်တပ်ကိုအနိုင်ရရှိမှုဟာရှာရှာပါပါတရားစီရင်မှုအောင်ပွဲတစ်ခုလည်းဖြစ်ပါတယ်။ဒီလိုအောင်မြင်မှုဟာတခြားသောအထမပြုကျင့်ခံရသူတွေအနေနဲ့လည်းပြန်လည်ပြောဆိုဖို့အတွက်အားရင်ဖြစ်စေပြီးတော့ပြစ်ဒဏ်ကကင်းလွတ်နေတဲ့မြန်မာစစ်တပ်ကိုစိန်ခေါ်မှုဖြစ်စေတယ်လို့လည်းဖော်ပြထားပါတယ်။စစ်တပ်ဟာမြန်မာနိုင်ငံရဲ့ဩဇာအကြီးဆုံးအဖွဲ့အစည်းတစ်ခုဖြစ်ပြီးပဋိပက္ခဖြစ်ရာဒေသတွေမှာစစ်သားတွေဟာအုပ်စုလိုက်အထမပြုကျင့်တာကိုလက်နက်တစ်ခုအနေနဲ့တုံးချနေတယ်ဆိုပြီးတော့လူခွင့်ရေးအဖွဲ့တွေကဆွတ်ဆွဲနေတာကာလကြာမြင့်နေပြီဖြစ်တယ်လို့လည်းရေးသားထားပါတယ်။စစ်မှတ်ဖြစ်ပွားနေတာနှစ်နှစ်ကြာပြီဖြစ်တဲ့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဇွန်လကဖြစ်ပွားခဲ့တဲ့ဒီအမှုအတွက်သူမအနေနဲ့ဒီလိုသာဖွင့်မချခဲ့ရင်ရခိုင်ပြည်နယ်မှာဒါမျိုးတွေအများကြီးဆက်ဖြစ်ဖို့လမ်းဖွင့်တယ်လို့ဖြစ်သွားလိမ့်မယ်လို့လည်းအမှုမှအနိုင်ရရှိခဲ့တဲ့မတေနုကပြောတာကိုကိုးကားပြီးတော့ဆောင်းပါးမှာဖော်ပြထားပါတယ်။အစောပိုင်းကာလတွေမှာဒါဟာမတေနုရဲ့ဆွဆွဲပြောဆိုမှုသာဖြစ်တယ်လို့စစ်တပ်ကညှင်းပယ်ခဲ့တာပါ။သူမအနေနဲ့လည်းပတ်ဝန်းကျင်မှာအမဲဆက်ဖြစ်ရပြီးခင်မွန်းဖြစ်သူကလည်းသူမကိုစကားမပြောတော့ဘူးလို့ရေးသားထားပါတယ်။ဒီလိုအပြစ်ပေးအရေးယူလိုက်တာနဲ့ပတ်သက်လို့စစ်တပ်ဘက်ကတော့ဒီအမှုကိုကင်တွယ်စုံစမ်းစစ်ဆေးခြင်းကိုပွင့်လင်းမြင့်တာမှုရှိရှိလှုပ်ဆောင်နိုင်ရတဲ့သူတို့ရဲ့အောင်မြင်မှုတရအဖြစ်ပြီးခဲ့တဲ့စနေနေ့ကထုတ်ပြန်ကြေညာပါတယ်။လေးလာလူတွေကတော့မတိန်နူရဲ့အမှုအနိုင်ရတာဟာတိုင်းပြည်မှာအရာရာကိုထိန်းချုပ်ထားတဲ့စစ်တပ်ရဲ့အပြောင်းလဲဆိုတာကိုပြောဖို့စောင့်နေသေးတယ်လို့ဆိုပါတယ်။လူအခွင့်အရေးလေးလာစောင့်ကြည့်ရေးအဖွဲ့ Human Rights Watch က Fair Robertson က AFP ကိုပြောဆိုရမှာတော့ဒီအမှုကိုစစ်တပ်ကတကားပိတ်စစ်ဆေးခဲ့တာဖြစ်ပြီးတော့ရာဒူးလိုက်ဆွဲဆိုထားတဲ့အမှုတွေတွေကိုကိုင်တွေဖြည့်ရှင်းဖို့စစ်တပ်အနေနဲ့အစင်းသိမဖြစ်သေးဘူးလို့ဆိုပါတယ်။အရင်ကဆိုရင်ဒီလိုတရားဆွဲဆိုတာမျိုးကိုညင်းပယ်ခဲ့ပြီးအချို့မှုတွေကိုအတိအပြည့်မှုနဲ့တော့ပြန်ပြီးတော့တရားဆွဲဆိုတာမျိုးတွေရှိခဲ့တယ်လို့လည်းဆိုပါတယ်။၆လနီးပါးကြာမြင့်ခဲ့တဲ့အချိန်မသိနှူးအနေနဲ့အဖြစ်ဆိုးကြုံခဲ့ရတဲ့ညကိုပြန်ပြီးတော့မြင်အောင်နေစေပဲလို့ဆိုပါတယ်။ညအမှောင်ထဲမှာသူတို့ရွာထဲမှာတိုက်ပွဲဖြစ်ပြီးသူမကကလေးတွေမျိုးတွေနဲ့အတူသူမရောက်ကမအိမ်မှာတွားရောက်ပုံအောင်ခဲ့ရမှာကလေးငိုတာကြောင့်စစ်သား၄ဦးကသူတို့ကိုရှာဖွေတွေ့ရှိသွားခဲ့လို့ဆိုပါတယ်။စစ်သားတွေရဲ့မတရားပြုကျင့်မှုကိုခံရပြီးမှမသိနှူးဟာသူမရဲ့ကလေးနဲ့အတူစစ်တွေမျိုးကိုထွက်ပြေးသွားခဲ့ပြီးအခုလိုတရားစွဲဆိုဖို့ဆုံးဖြတ်ချက်ကိုခက်ခက်ခဲခဲချခဲ့ရတယ်လို့ဆိုပါတယ်။ဥပဒေအထောက်အကူပေးခဲ့တဲ့ရခိုင်အမျိုးသမီးကွန်ရက်ကဥက္ကဋ္ဌမညုထေးကတော့ဒီလိုအမိန့်ချလိုက်တာမို့နောက်ထပ်အထမပြုကျင့်ခံရသူတွေလည်းဥပဒေအထောက်အကူတွေအတွက်အကူအညီတွေလာတောင်းကြမှာဖြစ်ပြီးတော့လောလောဆယ်မှာတော့မြန်မာနိုင်ငံတခွန်းကတိုင်းရင်းသားဒေသတွေကဒီလိုအဖြစ်မျိုးကြုံရသူတွေကိုကူညီနိုင်မယ်လို့မျှော်လင့်နေကြောင်းကိုကဖော်ပြထားပါတယ်။မတိန်နူအနေနဲ့လူမှုပတ်ဝန်းကျင်မှာအမဲဆက်စုံးနေတဲ့ဘဝကိုနေစဉ်ရင်ဆိုင်နေရပြီးထိုင်းနိုင်ငံမှာတွားရောက်လို့လိုကိုင်းနေတဲ့ခင်မွန်းစီကလည်းငွေကြေးထောက်ပံ့နေမရတော့ဘူးလို့ဆိုပါရယ်ဒီလိုအဖြစ်မျိုးကြုံရတဲ့ရခိုင်မျိုးသမီးတွေအနေနဲ့ရှက်ပြီးတော့ပုံအောင်နေကြပဲအမှန်ကိုထုတ်ဖော်ပြောကြဖို့အတွက်မတိန်နူကတိုက်တွန်းခဲ့ကြအောင်ဆောင်းပါးမှာဖော်ပြထားပါရယ
်အခုဆက်ပြီး VOE မြန်မာပိုင်းအစီအစဉ်ရဲ့ခရစ်စမတ်ယာသီပေးသခြင်းအစီအစဉ်ကိုထုတ်လွှင့်ပေးကြပါရယ်အဆိုတော်လင်းနှစ်ပြီဆိုထားတဲ့ဒီဇင်ဘာညဆိုတဲ့သခြင်းကိုနားဆင်ကြပါခင်ဗျာ ကန်တန်ကအင်္ဂါနေ့မနေ့ခင်းအစီအစဉ်တွေဆက်လက်ထုတ်လွှင့်ပေးနေပါတယ
်။ VOA American အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်နေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မကြသေးခင်အချိန်အထိရခိုင်ပြည်နယ်မှာတိုက်ပွဲတွေပြင်းထန်ခဲ့တဲ့ကြမ်မော်နဲ့ရခိုင်လက်နက်ကိုင် AA တို့အကြားတွဲဆုံဆွေးနွေးမှုတွေစတင်ခဲ့တာကြောင့်ငင်းချမ်းရေးအတွက်မျှော်လင့်ချက်တွေလည်းထွက်ပေါ်နေပါတယ်။ဒါပေမဲ့လည်းလက်တလုံးဆွေးနွေးမှုတွေကနေတနိုင်ငံလုံးငင်းချမ်းရေးရဖို့စင်ခေါ်မှုတွေလည်းရှိနေတယ်လို့နိုင်ငံရေးလေလာသူတွေကသုံးသပ်နေကြတဲ့အကြောင်းကိုဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်မှာတင်ပြပေးပါမယ်။ကျွန်တော်မိုးစောပါ။ရခိုင်ပြည်နယ်မှာနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမကျင်းပဖြစ်တဲ့နေရာတွေမှာကျင်းပနိုင်မဲ့အခြေအနေတွေဖန်တီးဖို့ AA ရခိုင်လက်နက်ကိုင်အဖွဲ့ရဲ့ကမ်းလှမ်းချက်ကိုတမရော်ကလက်ခံလိုက်ပြီးနောက်ဆက်တွဲတိုက်ပွဲတွေရပ်ဆိုင်းသွားတယ်လို့တွေ့ဆုံဆွေးနွေးတာတွေလည်းရှိလာပါတယ်။နိုဝင်ဘာလ12ရက်နေ့ကစတင်ပြီးတိုက်ခိုက်မှုတွေရပ်ဆိုင်းခဲ့တယ်လို့ဒီအပြစ်ခတ်ရပ်ဆဲမှုခိုင်မာဖို့အတွက်တမရော်နဲ့ AA အကြားမှာအွန်လိုင်းကဆွေးနွေးတာတွေရှိခဲ့တယ်လို့ WSA Water ဖွဲ့ထင်းချုပ်ရာပန်ဆန်းမှာလည်းနှစ်ဖက်အစင်းမြင့်အရာရှိတွေ့ဆုံဆွေးနွေးခဲ့ကြတာပါ။တမရော်နဲ့အဓိကတိုက်ပွဲတွေပြင်းထန်နေတဲ့ AA အဖွဲ့နဲ့ဆွေးနွေးမှုကြောင့်အစိုးရနဲ့အပြစ်ခတ်ရပ်ဆဲရေးစာချုပ်သဘောတူလက်မှတ်မရေးထိုးရသေးတဲ့ကျန်အဖွဲ့တွေနဲ့ပြည်လည်မှုရမယ့်အလားအလာအပေါ်မျှော်လင့်ချက်တွေလည်းထွက်ပေါ်လာပါတဲ့။အေအဖွဲ့ရဲ့မဟာမိတ် KIA ကချင် TNLA တအန်းပလောင် MNDA ကိုကန်တို့နဲ့ bilateral call နှစ်ဖက်အပြည့်အစာချုပ်လက်မှတ်ရေးထိုးဖို့နဲ့ UWSA ဝ NDAA မိုင်းလာ SSPP ရှမ်းပြည်တမရုံမြောက်ပိုင်းတို့ပါပါဝင်စုဖွဲ့ထားတဲ့တရုတ်နယ်စပ်လက်နက်ကိုင်ခုနှစ်ဖွဲ့စလုံး NCA ခေါ်တနိုင်ငံလုံးအပြစ်ခတ်ရစေးရေးသဘောတူညီချက်မှာပါဝင်လာနိုင်တဲ့အလားအလာတွေရှိနေတယ်လို့လည်းတိုင်းသားရေးရာကျွမ်းကျင်သူဦးမောင်မောင်စိုးကသုံးသပ်ပါတယ်
အဲ့တော့2020ခုနှစ်မှာအေးနဲ့တိုက်ပွဲတွေရပ်သွားတာကြီးတစ်ဖက်ကပြောမယ်ဆိုလို့ရှိရင်တော့ဒီ၄ဝက် bilateral လက်မှတ်ထိုးဖို့အတွက်လမ်းပွင့်သွားတာဖြစ်ပါတယ်ပထမချက်အနေနဲ့ဒုတိယချက်အနေနဲ့ဒီ၄ဝက်သာ bilateral ထိုးနိုင်ပြီဆိုလို့ရှိလို့ရှိရင်တော့ဒီမြောက်ပိုင်း9ဖွဲ့လုံးဒီငင်းငယ်ဆွေးနွေးဝက်စကားဝိုင်းကိုရောက်ဖို့လမ်းပွင့်သွားတာလည်းဖြစ်ပါတယ်ဒါအစစ်စစ်ဆွေးနွေးရမှာလေရှိတော်ညာလေငင်းငယ်ဒီဖွဲ့တွေငင်းငယ်စကားဝိုင်းရောက်ဖို့လမ်းပွင့်သွားတဲ့အချက်လို့ပဲပြောရပါလိမ့်မယ်
တမရော်နဲ့ AA အဖွဲ့တို့ရဲ့ဆွေးနွေးမှုတွေကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်မှာတွန်းအားဖြစ်လာဖို့အစိုးရနဲ့ NCA အပြည့်အစာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကြားမှာလည်းမျှော်လင့်ချက်တွေထွက်ပေါ်လာနေပါတဲ့။ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဒူဥက္ကဋ္ဌဦးခွင့်မြင့်ထွန်းကတော့တနိုင်ငံလုံးငင်းချမ်းရေးနဲ့ပြည်ထောင်စုတည်ဆောက်ရေးဖြစ်စဉ်မှာအားလုံးပါဝင်ဖို့လိုအပ်ကြောင်း NCA လက်မှတ်ထိုးဆယ်ပွဲကဆုံးဖြတ်ထားတယ်လို့ပြောပါတယ်။
ပြီးခဲ့တဲ့ PBSD မြန်လုပ်ငန်းစဉ်ဥဆောင်အဖွဲ့အစည်းအဝေးမှာကျွန်တော်တို့ချမှတ်ထားတဲ့သဘောထားကတော့ကျွန်တော်တို့နဲ့ဤပဲအခု NCO ထိုးထားတဲ့ဆယ်ပွဲနဲ့ပဲပြည်ထောင်စုတည်ဆောက်တဲ့နေရာမှာမရဘူးအားလုံးပါဝင်ရမယ်အဲ့တော့အားလုံးပါဝင်နိုင်ရေးမှာ FBNCC ဒီမြောက်ပိုင်းအဖွဲ့တွေအားလုံးပါဝင်လာနိုင်မယ်ဆိုရင်တော့ကျွန်တော်ငင်းငယ်ဖြစ်စဉ်ဟာအချိန်နဲ့အဟုန်နဲ့တိုးတက်ဖြစ်တွင်သွားဖို့ရှိပါတယ်
အစိုးရတက်မတော် NCA လက်မှတ်ရေးထိုးထားတဲ့ဆယ်ပွဲကငင်းချိုင်းလုပ်ငန်းစဉ်ကို NCA သဘောတူညီချက်အပေါ်အခြေခံအကောင့်ထဲပေါ်ဖို့ညှိနှိုင်းနေပေမဲ့ AA အဖွဲ့အပါအဝင်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီ FPNCC အဖွဲ့ဝင်တရုတ်မြန်မာနယ်စပ်အခြေစိုက်ခုနှစ်ဖွဲ့ဟာငင်းချိုင်းလုပ်ငန်းစဉ်ကိုတနိုင်ငံလုံးအပြည့်အစာချုပ် NCA ပြင်ပလမ်းကြောင်းကနေဆောင်ရွက်မယ်လို့ပြောဆိုထားတာပါ
အစိုးရလွှတ်တော်တမတော်နဲ့ဒေါက်တိုင်းသားလည်းနဲ့ကိုင်အဖွဲ့စည်းတွေဟာတာဝန်ယူမှုတာဝန်ခံမှုရှိရှိနဲ့ပြည်ထောင်စုသဘောတူစာချုပ်ကိုအကောင့်တွေပေါ်ကြမယ်။အဲ့လိုအကောင့်တွေပေါ်တဲ့အခါမှာနှစ်ဖက်သဘောတူညီမှုနဲ့ဆောင်ရွက်မယ်။နှစ်ဖက်သဘောတူညီတဲ့ရန်တရားကိုထူထောင်မယ်ဆိုတာကိုကျွန်တော်တို့သဘောတူထားပါတယ်။ဒုနေတူပဲဒီလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စနဲ့ပတ်သက်ရင်လည်းပဲအရင်လိုအတင်းအကျပ်ပြုမှုတာတွေဆက်ဆံနေတဲ့တစ်ဖက်နဲ့တစ်ဖက်ကြားမှာမရှိသေးတဲ့နှစ်ဖက်သဘောတူညီချက်နဲ့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိုကျွန်တော်ဆောင်ရွက်မယ်။နှစ်ဖက်သဘောတူညီရန်တရားကိုကျွန်တော်တို့အတူပူးတွဲထူထောင်ပြီးတော့ဆောင်ရွက်မယ်ဆိုတော့ဒီအာမခံချက်သဘောတူညီချက်ထားပါတယ်။ဒါကြောင့်မို့လို့ဒီအချက်တွေကလည်းကျွန်တော်တို့ NCA lama mie chudi le ni nang le tua po le ansi lan jang ne pawon la yi ma ro dilo che ti ya ro chan lo a thauk ku phyu me lo chan dilo myan ma le
a so ya ga a jan phe apwe si phit tat mat tha bi tamron ne adika tai khai mu rue phit khe de ee apwe ne lat lo su nwe mu rue ma a so ya bak ga ro a khu chain thi pawon la da ma twi ya de ba bu နိုင်ငံရေးလေးလာသုံးသက်သူဥမ္မောင်မောင်ဆိုကတော့စီးရီးတင်းမာမှုပြင်းထန်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းတိုက်ခိုက်မှုတွေရန်ဆိုင်ထားတဲ့အချိန်မှာအစိုးရအနေနဲ့ NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေအထူးသဖြင့်မြောက်ပိုင်းလေးဘွဲနဲ့ဆွေးနွေးနိုင်မဲ့အခွင့်အလမ်းကောင်းတွေရှိနေတယ်လို့သုံးသက်ပါတယ်သမရဦးသိန်းစိန်အစိုးရတာဝန်ယူချိန်2015ခုနှစ်ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ကိုတိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့ကပါဝင်လက်မှတ်ရေးထိုးခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတာဝန်ယူချိန်2018ခုနှစ်မှာနောက်ထပ်၂ဖွဲ့ထပ်မံလက်မှတ်ရေးထိုးခဲ့တာပါတရုတ်မြန်မာနယ်စပ်အခြေစိုက် FPNCC အဖွဲ့ဝင်9ဖွဲ့နဲ့ KND မျိုးသားတိုးတက်ရေးပါတီ KNPP ကတော့ဒီကနေ့အချိန်အထိ NCA ကိုလက်မှတ်ရေးထိုးတာမရှိသေးပါဘူးလက်နက်ကိုင်အဖွဲ့အလုံး NCA ကိုလက်မှတ်ရေးထိုးပြီးငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဖို့ဆိုရင်အပြန်အလှန်ညှိနှိုင်းရမယ့်အချက်တွေရှိနေပေမဲ့တမ်ရွန်နဲ့ AA အကြဆွေးနွေးပွဲကနေတဆင့်စတင်နိုင်မယ်လို့ငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်သူတွေနဲ့နိုင်ငံရေးအကဲခတ်တွေကသုံးသပ်နေကြတာကိုဒီတစ်ပတ်သတင်းတော့မှတ်စုအစီအစဉ်ကနေတင်ပြလိုက်ရပါတယ်ကျွန်တော်မိုးစောပ
ါမင်္ဂလာပါသောတာရှင်များရှင်ကျမသင်္ကီထိုက်ပါဗီယက်နမ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးကိုထိထိရောက်ရောက်တုံ့ပြန်ကင်တွယ်နိုင်ခဲ့မှုပို့ကုန်တင်ပို့မှုတိုးများလာတာနဲ့အများပြည်သူသုံးဆွဲမှုကလည်းကောင်းမွန်တာရီကြောင့်2020ပြည်နှစ်စီးပွားချမှုဒဏ်မခံရအောင်ဗီယက်နမ်ကိုအထောက်အကူဖြစ်စေပြီးစီးပွားရေးလည်းပြန်ပြီးအမြန်နလန်ထလာပါတယ်။ဒါအပြင်ကမ္ဘာမှာဖွံ့ဖြိုးမှုနှုန်းအများဆုံးတဲမှာပါဝင်လာနိုင်တယ်လို့လည်းသုံးသက်သူတွေကခန့်မှန်းညီကြပါတယ်။AFP သတင်းဆောင်မကိုခြေခံပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးမှာပါရှင်။တခြားနိုင်ငံတွေမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းများတာကြောင့်အခက်အခဲကြီးနဲ့ရင်ဆိုင်နေကြရပေမဲ့လည်းဗီယက်နမ်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 1,500 သာရှိပြီးသေဆုံးသူက 35 ယောက်ပဲရှိပါတယ်။လူစုလိုက်ပြုံလိုက်ကွာရင်တင်းတီးခြားကွဲစောင့်ကြည့်ထားခဲ့မှုနောက်ယောဂါဖြစ်ပွားသူတွေနဲ့ထိတွေ့မိသူတွေကိုငွေကုန်ချေချာခံချေရခံလိုက်ပြီးဖော်ထုတ်အတော်အလာကန့်သက်ထိ ंछ ုံမှုတွေကြောင့်ဆက်ရုံအလုပ်ယုံတွေအများစုဆက်ပြီးတော့ဖွင့်လှစ်ဆောင်ရွက်နိုင်ခဲ့တယ်လို့ပဲလူတွေလည်းအလုပ်ခွင်ကိုမြင်းမြန်းဆန်းဆန်းပြန်ဝင်နိုင်ခဲ့ပါတယ်ရေမွန်မယ်လန်ဟာဟနွိုင်းခြေဆိုင်စီးပွားရေးပညာရှင်ဖြစ်ပါတယ်
I think the effective management ofthe covid disease itself was a key was very very important
covid ကဘေးကိုတိတိယယောက်စီမံခန့်ခွဲမှုကတိတ်ပြီးအရေးကြီးတယ်လို့ယူဆပါတယ်ဒီအရေးကိစ္စမှာဗီယက်နမ်ကအကောင်းဆုံးစီမံခန့်ခွဲနိုင်ခဲ့တဲ့နိုင်ငံတစ်ခုဖြစ်ပါတယ်ဒီလိုလုပ်နိုင်ခဲ့တာကြောင့်စီးပွားရေးအပေါ်မှာတက်ရောက်ထိခိုက်မှုလျော့နည်းစေပါတယ်လက်လီအယောင်ကဏ္ဍဟာဆိုရင်ကန့်သက်ဒေသတွေထဲမှာဒါမှမဟုတ်လေတတ်မှတ်အချိန်တိုလေးအတွင်းမှာပဲရော့ကျခဲ့ပါတယ်
ဗီယက်နမ်ဖူးပရိုက်တက်ကတူကအများပြည်သူမွာတာပိုင်းဆိုင်ရာပို့ချသူငုယင်ရှန်ထန်ကလည်းဗီယက်နမ်မှာတင်းတင်းကြပ်ကြပ်လုပ်ခဲ့တဲ့အတော်အလာကန့်သက်ပိတ်ပင်မှုက3လလောက်ပဲကြာခဲ့တာကြောင့်ပြည်တွင်းလေပတ်မှုကဇွန်လအရောက်မှာပုံမှန်ခြေနေကိုမြန်မြန်ဆန်ဆန်ရောက်လာခဲ့တယ်လို့ပြောပါတယ်2020နှစ်လပိုင်းအတွင်းမှာအနောက်နိုင်ငံအများအပြားမှာပြည်သူတွေအိမ်ထဲမှာပဲနေကြဖို့တွန်းအားပေးနေရခြင်းဗီယက်နမ်ပြည်သူတွေကတော့ကမ်းခြေကိုသွားနေနိုင်ပါပြီပြည်တွင်းခီးသွွားလုပ်ငန်းပြန်ကောင်းလာအောင်အစိုးရဘက်ကလည်းကြိုးစားခဲ့ပါတယ်ဒါပေမဲ့လည်းဥရောပသမဂ္ဂ EU ဂျပန်နဲ့တောင်ကိုရီးယားတို့အပါအဝင်ဗီယက်နမ်ရဲ့အဓိကဈေးကွက်ကြီးတွေကနေအဝတ်အထည်ဖက်နက်နဲ့စမတ်ဖုန်းလိုပစ္စည်းအမှားလျော့သွားတာကြောင့်ပို့ကုန်ပေါ်မှီခိုးတဲ့ဗီယက်နမ်ရဲ့စီးပွားရေးအတွက်အကြီးအကျယ်စိုးရိမ်ခဲ့ကြတာပါဒါပေမဲ့လည်းဗီယက်နမ်ရဲ့ပို့ကုန်ဈေးကွက်ကဈေးကွက်တစ်ခုတည်းပေါ်မှာမိခိုတာမဟုတ်ဘဲဈေးကွက်တည်းအများကြီးရှိတာကြောင့်ပို့ကုန်လုပ်ငန်းကနေဒီနှစ်အတွက်ဖွံ့ဖြိုးမှုအထောက်အကူဖြစ်စေခဲ့တယ်လို့လည်းကတိကထံကပြောပါတယ်2020ပြည်နှစ်ပထမ6လအတွင်းတရုတ်ကိုတင်ပို့ရမှုဟာ15ရာခိုင်နှုန်းပိုများခဲ့တာလို့လည်းဗီယက်နမ်အောက်ခွန်ဌာနကဖော်ပြပါတယ်စီးပွားရေးပညာရှင်ရေမွန်မယ်လန်ကအခုလိုသုံးသပ်ပါတယ်
And I think probably the COVID success itself is sending a signal to other foreign investors.
COVID ရေအောင်မြင်မှုကဗီယက်နမ်မှာလုံနိုင်စွမ်းရှိတယ်ဆိုတော့ကိုတခြားနိုင်ငံသားရင်းနှီးမြှုပ်နှံသူတွေကိုသတင်းစကားပားလိုက်တယ်လို့ဖြစ်တယ်လို့ကျွန်တော်ကယူဆပါတယ်။အရေးကြီးကိစ္စအဖြစ်သတ်မှတ်ဆောင်ရွက်လိုက်တာဟာဆိုရင်ဒီအရေးတွေမှာအစိုးရရဲ့ဆောင်ရွက်နိုင်စွမ်းကိုပြသလိုက်တာဖြစ်ပြီးနိုင်ငံသားရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ရမှာအထောက်အကူဖြစ်စေမှာပါ။
ကဘေးကာလအတွင်းမလို့အဖဲအိမ်ပြင်မထွက်ရတားမြစ်ကန့်တတ်ချက်ကြောင့်လူတွေဟာအိမ်မှာပဲနေကြရတာနဲ့အတူအိမ်သုံးလျှက်စစ်ပစ္စည်းတွေရုံသုံးပရိဘောဂကွန်ပျူတာနဲ့ TV တို့လိုဗီယက်နမ်ထုတ်ပစ္စည်းတွေဝယ်လိုအားတက်ခဲ့ပါတယ်ဒီအချက်ကြောင့်လဲဗီယက်နမ်ရဲ့ဒီနှစ်အတွက်မူလရည်မှန်းချက်ဖွံ့ဖြိုးမှု 6.8% ခန့်နှုန်းမပြည့်မီပေမဲ့လို့လဲစီးပွားရေးက 2.4% ခန့်နှုန်းလောက်ဖွံ့ဖြိုးပါတယ်ဒီပမာဏဖွံ့ဖြိုးမှုဟာဆိုရင်ကမ္ဘာမှာဖွံ့ဖြိုးမှုအကောင်းဆုံးနိုင်ငံတွေထဲကတစ်ခုဖြစ်လာမယ်လို့လဲနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကပြောဆိုထားပါတယ်။ကမ္ဘာတလားဖွံ့ဖြိုးမှု 4.4% ခန့်နှုန်းလောက်ကျမယ်လို့ IMF ကခန့်မှန်းထားတာပါ။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ကြောင်းလဲဗီယက်နမ်အတွက်အမျက်ထွက်စေတာလို့လေ့လာသူတွေကသုံးသပ်ပါတယ်။အပယ်လိုလုပ်ငန်းကြီးတွေကအခွန်ပေးရတက်တာဖို့အတွက်တရုတ်ကနေဗီယက်နမ်ကိုရွှေ့ကုန်ကြတာပါ2020ပြည့်နှစ်ပထမ6လအတွင်းအမေရိကန်ကိုတင်ပို့မှုပမာဏစုစုပေါင်းဒေါ်လာ 54.9 ဘီလီယံရှိခဲ့ပြီး၄ပုံတစ်ပုံလောက်တက်လာတာဖြစ်ပါတယ်ဒါပေမဲ့လည်းကန့်သတ်တားဆီးချက်တွေကြောင့်တော့တချို့လုပ်ငန်းနယ်ပယ်တွေမှာအထိနာနေစေဖြစ်ပါတယ်နိုင်ငံပြတ်ကျော်ခွင့်အတားအဆီးတွေကြောင့်ခီးသွွားလုပ်ငန်းအထိနာရသလိုအရင်ကတိတ်ပြီးတော့အလုပ်ဖြစ်တဲ့လေချောင်းလုပ်ငန်းတွေလည်းနှီးကွေသွားပါတယ်။ကဘာလဲခီးသွွားမရှိတော့တာကြောင့်ခီးသွွားလုပ်ငန်းကတော့အတော်လေးအထိနာပါတယ်။ငွေရင်ဒင်းထရိုင်ကဟနွိုင်းမြို့တော်ကဟိုတယ်လုပ်ငန်းရှင်မှာ
လက်ပြတ်မြို့ပုဂ္ဂိုလ်ဟာတော့အကန်ညူလာခုံကောဘောင်ဖက်ပုတ်တယ်ပါဦ
းဟနွိုင်းဥကွာတာမှာဆိုရင်နိုင်ငံသားခီးသွွားလုံးဝမရှိတော့တာကြောင့်ဒီကဟိုတယ်အားလုံးရဲ့800ခန်းလုံးပိတ်ထားရပါတယ်။အရှုံးသက်သာအောင်လုပ်ကြရတာပါ။ဖွင့်ထားမယ်ဆိုရင်လည်းလျှက်စစ်စွမ်းအင်ဝန်ထမ်းလာစားအပါအဝင်ကုန်ကျစရိတ်ကအများကြီးပါ။ဒါကြောင့်လည်းနိုင်ငံသားခီးသွားတွေကအရင်အရေးကြီးပါတယ်
။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကရှီဟောင်းမြို့အဖြစ်အသိအမှတ်ပြုထားတဲ့ဟိုဟာမြို့ကနိုင်ငံတကာခီးသွားတွေကြားရေပန်းစားခဲ့ပြီးမယ်လေ။အခုတော့6ကကတ်မြို့တစ်ခုဖြစ်နေပါတယ်။ဟိုတယ်အားလုံးရဲ့80ရာခိုင်နှုန်းပိတ်ထားရပြီးလူပေါင်း 8,000 လောက်လုံလက်မဲ့ဖြစ်ရတယ်လို့ပြည်내ခီးသွားလုပ်ငန်းဌာနအကြီးအကဲကပြောပါတယ်။ဟနွိုင်းမှာလည်းအလားတူပါပဲလို့ဟိုတယ်ပိုင်ရှင်ငွေရင်တင်ထရိုင်ကပြောပါတယ
်။အမီလာဇိုလိတစ်လားဒုံလားချက်ဒုံမီအဒုံမီအချက်
ခီးသွားလုပ်ငန်းတွေကတော့လုံးဝပြတ်သွားပြီထင်ပါတယ်။နိုင်ငံတကာလေကြောင်းခီးစဉ်တွေပြန်ဆပြီးနိုင်ငံခြားခီးသွားတွေရောက်လာမဲ့အချိန်ကိုစောင့်ရင်းကိုရှိတာလေးနဲ့ပဲမပြောက်ပြက်အောင်ဖိသိမ်းဖို့ကြိုးစားနေကြရတာပါ။
2009-2010 SARS ကပ်ဘေးရောဂါတုန်းကဗန္ဒာရိပ်အခက်အခဲကိုကျော်လွှားနိုင်ခဲ့ပေမဲ့လည်းအခုကြုံရတဲ့အခြေအနေကတော့တကယ်ကိုမယုံနိုင်စရာဖြစ်ရပါတယ်လို့လည်းဟနွိုင်းမြို့တော်ကဟိုတယ်လုပ်ငန်းရှင် Trying ကပြောပါတယ်အစိုးရဘက်ကတော့စီးပွားရေးကိုနှိုးထပေးနိုင်ဖို့ရည်ရွယ်ပြီးလမ်းတွေတံတားတွေလိုအခြေခံအဆောက်အုံတည်ဆောက်ရေးလုပ်ငန်းတွေမှာငွေပုံအော့ထည့်ပေးနေပါတယ်ဒါကြောင့်လဲဝယ်လိုအမြင့်တက်လာသလိုအလို့အကင်ဖန်တီးပေးရလဲရောက်တယ်လို့ကတိကထံကပြောပါတယ်2020ပြည့်နှစ်17လတာကာလအတွင်းအစိုးရရဲ့အများပြည်သူဆိုင်ရာရင်းနှီးမြှုပ်နှံမှုက34ရာခိုင်နှုန်းပိုများလာပြီးဒါဟာဆိုရင်9နှစ်တာကာလအတွင်းပမာဏအများဆုံးဖြစ်တယ်လို့လဲအစိုးရကထုတ်ပြန်ထားပါတယ်
VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မော်ပါရှင်။ COVID ကရောဂါကြောင့်လူတွေအတွက်ဖြစ်လာတဲ့အလေးအကျဉ်းအသစ်တစ်ခုကအိမ်ပြင်ထွက်မယ်ဆိုရင်နှာခေါင်းစီးတက်ရတဲ့ကိစ္စဖြစ်ပါတယ်။ပုံမှန်လူတွေအတွက်နှာခေါင်းစီးတက်ရတာစိတ်ရှုပ်အလုပ်ရှုပ်တယ်လို့သာဖြစ်ကောင်းဖြစ်နိုင်ပေမဲ့သချင်းတွေကိုအားရပါရဆိုကြတဲ့ဆိုတော်တွေအတွက်ကတော့နှာခေါင်းစီးတွေဟာအတားအဆီးကြီးတစ်ခုလို့ဖြစ်ပါတယ်။ COVID ကြောင့်ဖြစ်လာတဲ့ new normal အခြေအနေသက်မှာနှာခေါင်းစီးအပြင်အဆိုးရော်တွေအတွက်တခြားဘလို့ထူးခြားပြောင်းလဲမှုတွေရှိပါတယ်မြန်မာနိုင်ငံကနာမည်ကျော်အဆိုးရော်ဟေမာနေဝင်းရဲ့ new normal တွေကိုမေးကြည့်ဖြစ်ပါတယ်အ
ဲ့တော့ new normal ဘလို့ဖြစ်သွားလဲဆိုတော့မမတို့ကအရင်ကတစ်ချိန်လုံးအပြင်နေထွက်နေရတယ်တစ်ချိန်ဆိုသွားအာပြင်ဆင်မိကတစ်ချိန်လုံးလိမ့်တစ်ချိန်လုံးထွက်နေရတဲ့ဘဝကြီးကအိမ်ထဲမှာပဲနေပြီးတဲ့အခါကျတော့အိမ်ထဲမှာမမတို့တန်ရှင်းရေးသမားဆိုတော့မိုးလင်းတာနဲ့တန်ရှင်းရေးလုံးအိမ်တိုက်ကျန်းတိုက်ဒီပြည့်စည်းလဲ အရာသိဖျားရှိခုံးနေပဲအဲ့လိုအိမ်နဲ့အိမ်တွေအိမ်ရဲ့ဟိုအိမ်မှုကိစ္စကိုပို့ပြီးတော့လုဖြစ်တဲ့ live ဖြစ်သွားတာပေါ့နော်ညီမအဲ့လိုဖြစ်သွား
တယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းမိုက်မှာတစ်ချင်းနေတော့စုံနေသေးတယ်ဆိုတော့အဲ့ဒီတစ်ချင်းစုံနေရတဲ့ဒီအတွေ့အကြုံပေါ့နော်ဒီအခြေအနေမှာအဲ့ဒီအပြောင်းလဲရဘယ်လိုဖြစ်သွားလဲဆိုတာလည်းသိရစ
ီရှင်တစ်ချင်းဆိုရတဲ့ဒီဟွာကတော့ဘယ်လိုလဲဆိုတော့မမတို့အခုตามันดีรีคอร์ดิ่งတို့ဘာတို့ကတော့ဒီအချိန်မှာတော့မမမလုပ်ဘူးပေါ့သူများတွေတော့လုပ်ရင်လုပ်မယ်ဒီလိုအချိန်မှာဒါပေမဲ့မမကတော့မသွားဘူးမလုပ်ဘူးဒါပေမဲ့အခုကိုဗစ်ဖြစ်တဲ့အချိန်မှာရုပ်ရှင်နှစ်တရာပြည့်အရင်ဖြစ်တယ်အခုတခါတက္ကသိုလ်နှစ်တရာပြည့်ဖြစ်တယ်အဲ့လိုဟာမျိုးတွေဖြစ်လာတဲ့အခါကျတော့လူကြီးတွေကမမတို့ဆိုပေးပါလို့ပြောတဲ့အခါကျတော့မမတို့သွားဆိုရမှာတော့ပထမတော့ကြောက်တယ်ဒါပေမဲ့တကယ်တော့သွားဆိုကြည့်လိုက်တဲ့အခါကျတော့ဟိုတေးစားထင်းထင်းသိမ့်နေတဲ့အဲ့ဒီ MRT before အရင်ကမြမအတန်းထဲမှာရှိတာပေါ့နော်ညီမတစ်ချိန်လုံးဒီ spray ရေနဲ့ဒီဟိုအားရီနဲ့အကုန်လုံးပတ်ဖြန်းပြီးတော့လူတယောက်ထားသွားရင်ထားသွားလို့စီးရီဖြန်းတုတ်အောင်အရန်ကိုဟိုဟိုဘယ်လိုခေါ်မလဲစီကန်တကြနဲ့တကယ်လှုပ်ထားတဲ့ဟာမျိုးဖြစ်တဲ့ဟာကိုလည်းမြင်ခဲ့ရတယ် rehearsal နေ့မှာအဲ့တော့တဖြည်းဖြည်းနဲ့မမကတော့ဟိုရုပ်ရှင်နှစ်တရာပြည့်မှာလည်းမမကဆိုရဲဟာနှစ်ခေါက်ရှိတယ်ဆိုတဲ့အခါကျမှမမตั้วสู่เยอะတော့ราบ่เนาะအဲ့လို
အခုလိုမျိုးဒီ MRTV မှာမတိုင်မြဲမှာလဲ MTV တွေမှာရိုက်တာတွေ့ပါတယ်ဆိုအဲ့လိုမျိုးရိုက်တာတွေရအောင်အတွေ့အကြုံအနေနဲ့ဘယ်လိုမျိုးပြောင်းသွားလဲဆိုတာလည်းသိပြရစီ
အဲ့ဒါကတော့ဘယ်လိုလဲဆိုညီမဒီဒီဟာမှာမမတို့ live ကိုตั้วမြဲခင်မမတို့တချင်းတက်ရတယ်ညီမအဲ့တော့တက်ရတဲ့အခါမှာဆိုရင်တော့လူတွေအကုန်လုံးကတော့တယောက်နဲ့တယောက်ဘာဖြစ်လဲဆိုတော့တိုက်တဲ့ဟာတော့ညီမရေခမ်းမတစ်ခုတည်းမှာတော့တူလူပဲပေါ့နှာခေါင်းစည်းပိုတက်လာတယ်တယောက်နဲ့တယောက်ဟိုဗာလေဝေးဝေးနေပြီးတော့တယောက်နဲ့တယောက်စကားပြောတဲ့ဟာမှာတော့ကြောက်နေတယ်ဟိုသွားလာသွားတယ်ဟိုမိကမှုမရှိအောင်ကွက်ကူနေရတယ်အဲ့ဒါမျိုးတွေတော့အများကြီးအတွေ့အကြုံဖြစ်သွားတာပေါ့မတော်မှာတော့တယောက်နဲ့တယောက်ဟိုစိတ်ထဲမှာသူငါသူ့နားနေရင်လည်းသူကြိုက်ပါမလားဒါပေမဲ့သူနီးလာရင်လည်းသူ့နားမှာငါနေလို့တင့်တော်ပါမလားဆိုတဲ့ဟာတွေကတစ်ချိန်လုံးစိတ်ထဲမှာဖြစ်နေတာပေါ့
အခုလိုပြောလို့ပါဟိုအစိုးရတွေဆိုတာကပို့ဆိုးတာပေါ့နော်တချင်းဆိုပြီးဆိုရင်ကဒါကိုယ့်ရဲ့ဒီ mood ပေါ်မှာ mood TV အားရပါရဆိုကြတဲ့အခါကျတော့ပို့ပြီးတော့တာမန်စကားပြောတာအကွာအဝေးတွေပါလေဆိုပို့တတိထားရမှာထင်တယ်နော
်တကယ်တမ်းကျတော့အခါကျတော့ညီမပြောသလိုအရန်တတိထားဘလောက်ကြီးတတိထားပြီမြင့်အဲ့ဒီတကယ်တမ်းကျတော့တချင်းဆိုပြီးတော့တိုက်တဲ့အချိန်မှာတော့မမတို့ဒီမျက်နာမှာအုပ်ထားတဲ့ပါးစပ်မှာအုပ်ထားတဲ့ဟာကိုချုပ်ရတော့တာပဲညီမတက်ပြီးတော့ဆိုလို့မရဘူးတော့မဟုတ်ဘူးဒါတချင်းတိုက်တာပဲဆိုလို့ဆိုလို့ရတယ်ဒါပေမဲ့အားမရတော့ဘူးအဲ့တော့အစိုးရကတော့ချွတ်ပြီးတော့ဆိုရတာပဲဒါပေမဲ့ဒါကတော့ပြိသက်တွေကလည်းကိုယ်အားပေးရဲ့အနေနဲ့သူကလည်းကြည်လေကိုကလည်းကောင်းအောင်မွန်မွန်နဲ့ခေါမလဲညီမရဲ့ဟိုစာပေါ့
အပြေဝဆိုချင်တယ
်အပြေဝပေးချင်တဲ့အခါကျတော့မမတို့အိမ်ပေါ်မှာစိတ်ကိုအာရုံထားလိုက်တဲ့အခါကျတော့ဒီဟာကတော့ပြုတ်သွားတာလေညီမရဲ့ဒီပါစပ်မှာတထားရာပြုတ်သွားတာလေဒါကတော့အစိုးရတိုင်းပဲပေါ့နော်ညီမအဲ့လိုဖြစ်တယ
်အမားတို့အစိုးရတွေအတွက် new normal ဆိုရင်တော့ဒီနှာခေါင်းစည်းတွေတက်လိုက်ချွတ်လိုက်နေဆိုရတာကအလုတ်တစ်တစ်ခုလို့ဖြစ်လာတာပေါ့
ဒါပေါ့ဒါပေါ့အဲ့ဒါဒါပေမဲ့ဆိုပြီးအချင်းကြရင်တော့သူမဟုတ်သူလို့မမတို့ကပြန်တက်တာပေါ့နော်အဲ့ဒါမျိုးတော့ရှိတာပေါ့ညီမအဲ့ဒါတော့မမတို့ရဲ့တကယ် new normal ဟိုပါပဲညီမကြီ
းဒီအစိုးရတိုင်းဝိုင်းထဲမှာရော covid နဲ့ပတ်သက်ပြီးတော့ပေါ့နော်တော်တော်လေးဟိုအမအမြင်ပေါ့အလေးထားကြလားဒီတယောက်နဲ့တယောက်မကူအောင်ရောတတိထားပြီးနေကြလား
အော်နေကြတယ်ညီမအစိုးရတွေကိုအခုမမတို့တွေအခုတချင်းတိုက်မယ်ဘာညာဆိုချိန်နေဆိုရင်ညီမလူတွေခွဲပြီးတော့ချိန်နေဟိုတယောက်နဲ့တယောက်ဟိုတွေ့တဲ့အချိန်နေတယ်ဒါပေမဲ့တီတီပေးတဲ့လူတွေကတော့တနာဖို့ကောင်းတာပေါ့နော်သူတို့ကတော့အမြဲတမ်းရှိနေရတယ်ဟိုလူနဲနိုင်တရနဲအောင်ချုပ်တာပေါ့ညီမရဲ့အဲ့တော့တယောက်နဲ့တယောက်အစိုးရတွေမတွေ့ရအောင်ညီမဟိုသူလာပြီးတဲ့အချိန်သူပြန်သွားတဲ့အချိန်မှာနောက်တယောက်အဲ့လိုမျိုးတော့ဖြစ်တာပေါ့အဲ့တော့အဲ့လိုဖြစ်တဲ့အခါမှာအစိုးရတွေခုအပြင်မှာလေညီမပြောသလိုဆိုရင်မမတို့အရင်ကတွေ့တာစုံတာတွေရှိတဲ့ဟာတွေကဒီကိုဗစ်ဖြစ်တဲ့အခါမမတို့တရားမှမတွေ့ကြတော့ဘူးညီမဒီအခုပွဲလေးမှာပဲမမတို့တွေ့တယ်။ကျန်တဲ့အချိန်တော့လုံးဝမတွေ့တော့ဘူးညီမအကုန်လုံးဒါဆင်ကျင်ကြတာပေါ့နော်ညီမ
ပြောရမယ်ဆိုရင်ဒီလိုအချိန်ဒီလိုရာသီပေါ့နော်ဒီ November December ဆိုတာကတကယ်ပွဲတော်တွေများတဲ့ရာသီအရင်နှစ်တွေမှာဆိုရင်တော့မိမတို့ဒါမျိုးတွေပွဲတွေကိုအချိန်ပြည့်အလိုမအားနိုင်တော့အောင်ကိုလိုက်ဆိုနေရမှာပဲဆိုတော့အခုကျတော့ဆော့ဆော့ပြောသလိုဆိုမသွားမဆိုဘူးပွဲတွေလည်းလောလောဆယ်တော့မရှိဘူးဆိုတော့အဲ့လိုမျိုးပြောင်းသွားတဲ့အပြောင်းလဲရအောင်အမအတွက်ဘယ်လိုအရာကိုခံစားရလဲရှင်အဲ
့တော့မမတို့ကတော့ဒီအချိန်လေးမှာဆိုတော့ကိုယ်တောက်တဲ့အိမ်ထဲမှာနေနေမယ်အများရန်တွေးမိတယ်ငါဒီအချိန်မှာဆိုရင်ငါဒီဟာအလုပ်တွေရှုပ်နေပြီငါဒီအချိန်မှာဆိုဘာတွေစုံနေပြီအခုဆိုရင်ပေါ့နော်ចောင်းနေရဲ့နှစ်တရာပြည်လာနေပြီဆိုငါတို့တွေအများလုံးရှုပ်နေပြီចောင်းပွဲတွေပေါ့နော်ဌာနတစ်ခုပြီးတစ်ခုပေါ့တော့ physics ဆိုလဲ physics chemistry ဆိုလဲ chemistry ဓာတ်တွေသွားဆိုရတော့ပြီဒါမျိုးအများရန်တွေးနေတာပေါ့ညီမအတွေးပဲရှိတာပေါ့ညီမရေဘာမှမလုပ်ရဘူးပေါ့အိမ်ထဲမှာပဲနေနေရတာ
ဂီတာနဲ့ပတ်သက်လို့ရောအခုလိုမျိုးအမအိမ်မှာနေတဲ့အချိန်မှာပေါ့နော်ထူးထူးခြားခြားအရင်ကနေမတူတဲ့ဟိုထူးထူးခြားခြားလှုပ်ဖြစ်တာမျိုးရောရှိပါလား
။အ အော်အဲ့ဒါကတော့ဘာတခုမမအတွက်သာလဲဆိုတော့အရင်တော့ညီမရဲ့တကယ်တော့တချိန်မှမအားတဲ့ဟာဖြစ်နေတဲ့အတွက်ကြောင့်တချင်းချက်ဖို့ဆိုတဲ့ဟာမှာမမမရှိခဲ့ဘူးအကြိမ်အနီးကစားမှချက်တာလို့ပါတော့အခုဆိုရင်မမမှာဒီဘယ်တချင်းလေးနားထောင်ပြီးတော့ဒီတချင်းတော့ငါချက်ထားမယ်ဒီကိုဗစ်ကြီးရဲ့ခါကြိုင်ဒါဆိုရင်မင်္ဂလာဆောင်မှာဒါဆိုရင်စုမယ်ဘာမှစုစုမယ်အဲ့အဲ့အမျိုးတွေပြင်ဆင်မှုတော့အများကြီးအချိန်ရနေတယ်ညီမအဲ့ဒီအတွက်ကိုမမတို့ပြင်ဆင်နေနောက်ပြီးတော့အများရန်ဒီမမ fashion ဝါရီဝါဒနာပါတဲ့အခါကျတော့ဒါမျိုးတွေကြီးကြည့်ပြီးတော့ဒီလိုချုပ်မယ်ပါဒီပုံမှာတော့အများကြီးဟိုဗာလေအားဆိုင်မှုပုံတွေများလာပြီးတော့အာယုံဆိုင်မှုတွေပို့ပြီးတော့အချိန်ဆိုင်ဖို့အချိန်တွေပို့ရပါတယ
်မြန်မာနိုင်ငံကနာမည်ကျော်အဆိုတော်ဟေမာနေဝင်းဖြစ်ပါတယ်ရှင်တချင်းတွေတိုက်တချင်းတွေဆိုရတဲ့ new normal အတွေ့အကြုံသစ်တွေအပြင်ကိုကိုကိုဗစ်ကာယောဂါမကူးအောင်လို့ဝက်စားပြင်ဆင်သွားလာတတိထားရတာကလည်းသူ့အတွက် new normal ဖြစ်တယ်လို့အဆိုတော်ဟေမာနေဝင်းကပြောပါတယ်ရှင်ကျွန်မအဆုမြတ်ပါပ
ါမင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှမှပြောပြပေးတော့ပါမယ်။ကျမအေးသနာကျော်ပါ။ COVID ကရောဂါကြောင့်2020ပြည့်နှစ်အစောပိုင်းကလေးကရုပ်ရှင်ရုံတွေပိတ်ခဲ့ရပြီမယ်။အခု COVID ကာကွယ်ဆေးထွက်နေပြီဆိုတော့နှစ်သစ်2021ခုနှစ်မှာရုပ်ရှင်ရုံတွေပြန်ဖွင့်သွားကြည့်နေတဲ့သူတွေလည်းများမယ်လို့ရုပ်ရှင်အသိုင်းအဝိုင်းကမျှော်လင့်နေကြတာပါ။ဒါမဲ့လည်းရုပ်ရှင်ရုံတွေကိုလူကိုယ်တိုင်မသွားနိုင်တဲ့2020ခုနှစ်အတွင်း Netflix နဲ့ Disney Plus လိုမျိုး online ရုပ်သံလိုင်းတွေခေတ်စားလာခဲ့ပါတယ်။ Disney Plus online ရုပ်သံလိုင်းမှာဆိုရင် Marvel Studio ရုပ်ရှင်ဇာတ်လမ်းတွေတွေဖြစ်တဲ့ The Falcon and the Winter Soldier, Loki ဇာတ်လမ်းတွေတင်ထားတာကြောင့်ရုပ်ရှင်ရုံကိုသွားစရာမလိုဘဲနဲ့အိမ်ကနေပြီးတော့ကြည့်ကျင်တဲ့အချိန်ကြည့်လို့ရနေပါတယ်။ဒါကြောင့်မလို့ပုံမှန်ရုံတင်နေကြ Hollywood ရုပ်ရှင်ကားကြီးတွေကို2020မှာရုံမတင်ရလို့2021ခုနှစ်မှာရုံတင်ရမယ့်ရုပ်ရှင်ကားတွေပုံနေပါတယ်။ရုပ်ရှင်ထုတ်လုပ်ရေးမီဒီယာကုမ္ပဏီကြီးတွေဖြစ်တဲ့ AT&T, Comcast နဲ့ Walt Disney တို့ကလည်းကက်ရောဂါကြောင့်ကျုံရတဲ့အခြေအနေတွေနဲ့လိုက်ညီအောင်လို့သူတို့ရဲ့စီးပွားရေးနည်းဗျူဟာတွေကို2020မှာပုံစံပြောင်းခဲ့ရပါ။ရုပ်ရှင်တကားချင်းတွားကြည့်စရာမလိုဘဲနဲ့ပြည်အသက်တွေအစင်းသင်းကြည့်နိုင်အောင်လို့လာစဉ်ကြီး twin ထားရင်အချိန်မရွေးကြည့်ချင်တဲ့အချိန်ရုပ်ရှင်ကိုကြည့်လို့ရနိုင်တဲ့ online ရုပ်သံလိုင်းပုံစံတွေပြောင်းလာခဲ့ပါတယ်။ဒီနှစ်ခုကြာမှာပြည်သက်တွေရွေးချယ်တဲ့အပေါ်မူတည်ပြီးတော့2020လွန် Hollywood ရုပ်ရှင်လောကရဲ့အနာဂတ်လည်းပြောင်းလဲသွားနိုင်ပါတယ်။ Wonder Woman 1984ကိုဒီဇင်ဘာလ25ရက်နေ့မှာရုပ်ရှင်ရုံတွေမှာရောနောက်ပြီးတော့ HBO Max Online ရုပ်သံမှာပါ။တပြိုင်နက်တည်းပွဲဥတွေပြသမှာဖြစ်ပါတယ်။ဒါဟာပြည်သက်တွေရောရုပ်ရှင်လုပ်ငန်းတွေကလူတွေအတွက်ပါအဖက်ဖက်ကအကျိုးရှိစေမယ့်ဆုံးဖြတ်ချက်ဖြစ်တာကြောင့်တပြိုင်တည်းရုံတင်တာကို2021ခုနှစ်တနှစ်လုံးမှလုပ်သွားဖို့ AT&T ရဲ့အကြီးအကဲ John Stankey ကဆုံးဖြတ်လိုက်ကြောင်း Warner Brothers ကုမ္ပဏီဘက်ကပြောပါရယ်ဒါကိုရုပ်ရှင်ဒါရိုက်တာ Patty Jenkins ကတော့သဘောမကျပါဘူ
း I really hope not I really hope it is a limited time I don't know why you know they had to decide it about the whole year I wish
ကရောခါကြောင်ရုပ်ရှင်ကုမ္ပဏီတွေလည်းမဖြစ်မနေခက်မြမြန်ပုံစံပြောင်းရပါရယ်တကယ်တော့ online ရုပ်သံ line ဘက်ကို Hollywood ရုပ်ရှင်လောကလည်းဥလဲနေတာကြားပါပြီလို့ဝါရင်တရုတ်ဆောင်ကြီးတယောက်ဖြစ်တဲ့ Tom Hanks ကပြောပါရယ
် We are actually into the big curve of change that I think has been due ever since people you know first had the ability to what is it called PVOD pay for video on demand
ကရောဟာကလာအိမ်ပြန်မထွက်ရချိန်မှာအိမ်တွင်းအောင်ပြီးတော့ရုပ်ရှင်ကြည့်ကြရတဲ့ပြည်သက်တွေဒီကက်ယောဂါကြီးပြီးလို့ရုပ်ရှင်ရုံတွေစီပြန်သွားမလားမသွားဘူးလားဆိုတာမသိနိုင်တဲ့အခြေအနေမှာရှိနေပါတယ်ဟောလိဝုဒ်ရုပ်ရှင်လောကနဲ့ရုပ်ရှင်ရုံပိုင်းရှင်တွေကတော့ပြည်သက်တွေရုပ်ရှင်ရုံတွေစီပြန်လာပြီးတော့ရုပ်ရှင်ကားတွေလာကြည့်ကြဖို့စောင့်မျှော်နေကြတာဖြစ်ပါရဲ့ရှင်
took my crew to Japan party like Kardashian took my besties to LA where the girls American Soya ရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ
်ရှင် CCP တရုတ် Communist Party ဟာ Marx Lenin ဝါဒအတွေ့အခေါ်တွေကိုကဘာတဝှမ်းလွှမ်းမိုးပြန့်နှံ့အောင်သွတ်သွင်းဖို့ကြံစည်နေတာကာလအတော်ကြာနေပါပြီလို့နိုင်ငံခြားရေးဝန်ကြီး Mike Pompeo ရဲ့ထုတ်ပြန်ချက်မှာဖော်ပြလိုက်ပါတယ်အဲ့ဒီထဲဟာ CCP ရဲ့နီလန်းတစ်ခုကတော့ပြည်တွင်းနဲ့နိုင်ငံရဲ့ချားမှာဟွာရဖြန့်ချီရေးနဲ့အကြက်ကင်တဲ့နီလန်းတွေအတွက် ရန်ပုံငွေပန့်ဖို့ပေးနေတဲ့အစိုးရဌာနတစ်ခုဖြစ်တဲ့ညီညွတ်သောတပ်ဦးဌာနတစ်ဆင့်ဆောင်ရွက်နေတာဖြစ်ပါတယ်။အသိပညာရှင်တွေ၊စီးပွားရေးသမားတွေ၊လူမှုအခြေပြုအဖွဲ့အစည်းတွေ၊ပြည်ပရောက်တရုတ်အတိုင်းအဝိုင်းတွေ၊ရှင်ကျန်၊တိဘက်နဲ့တရုတ်နိုင်ငံရဲ့တခြားဒေသတွေမှာလူအခွင့်အရေးစိုးစိုးဝါဝါချိုးဖောက်နေတာတွေကိုစန့်ကျင်ဝေဖန်ကြသူတွေကိုတရုတ်ညီညွတ်သောတပ်ဦးကမကြာခဏချိန်းချောက်အကြက်ကင်နာတွေလုပ်နေတယ်လို့ဝန်ကြီးဖုန်ဖီယိုကထောက်ပြပါတယ်။ပါတီရဲ့အကျိုးစီးပွားကိုစန့်ကျင်တယ်လို့သူတို့ရှုမြင်ရင်အဲ့ဒီလူတဦးချင်းစီကို CCP ရဲ့ဖိနှိပ်အကြက်ကင်တဲ့နီးဗျူဟာနဲ့ပြစ်မှတ်ထားတာဖြစ်ပါတယ်။သူတို့ပြစ်မှတ်ထားသူတဦးချင်းစီကိုရောမိသားစုတွေပါမကြံတောင်ရှင်းလို့ခေါ်တဲ့ကိုရိပ်အချက်အလက်အသေးစိတ်တွေကိုအွန်လိုင်းမှာတင်ပြီးနိုင်ငံရေးအကြက်ကင်တဲ့အနေနဲ့ချိန်းချောက်တဲ့နီးဗျူဟာတွေပါဝင်ပါတယ်။ဒီလိုချိန်းချောက်အကြက်ကင်နာတွေကိုဟန့်တားတဲ့ကြိုးပမ်းမှုတရက်ကတော့တာဝန်ရှိသူတွေကိုအရေးယူဒဏ်ခတ်လိုက်တာဖြစ်တယ်လို့ဝန်ကြီးဖွန်ပြိုကဆိုပါတယ်ပြည်တွင်းနိုင်ငံရေးလှုပ်ရှားသူတွေအသိပညာရှင်အတတ်ပညာရှင်တွေရဲ့လွတ်လပ်ခွင့်ကိုယ်ရေးကိုယ်တာလွတ်လပ်ခွင့်သို့မဟုတ်စီးပွားရေးလုပ်ငန်းတွေကိုအလွန်အကျွံဆွတ်ဖက်တာဖျက်လို့ဖျက်ဆီးလုပ်တာထောက်လှမ်းတာကိုယ်ရေးအချက်အလက်တွေခိုးယူထုတ်ပြန်တာတွေနဲ့ကိုယ်ထိလက်ရောက်အကြမ်းဖက်ချိန်းချောက်တာတွေလုပ်နေတဲ့ညီညွတ်သောတပ်ဦးအပါအဝင်တရုတ်ပြည်သူသမ္မတနိုင်ငံနဲ့ကွန်မြူနစ်ပါတီတာဝန်ရှိသူတွေကိုအမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားအဲ့ဥပဒေအရပြည်ဝင်ခွင့်ဗီဇာပိတ်ပင်လိုက်တာဖြစ်ပါတယ်။ CCP ရဲ့အာဏာရှင်မူဝါဒတွေပိုပြီးတကူထွားစေဖို့အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေမှာရှိတဲ့တရုတ်အတိုင်းအဝိုင်းပညာရှင်တွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေဒေသခံနဲ့ဒေသတွင်းခေါင်းဆောင်တွေကိုအကြက်ကင်ချင်းချောက်တာနဲ့သူတို့ဝါဒဖြန့်ဖို့စေခိုင်းတာတွေအတွက်ရည်ရွယ်တာဖြစ်ပါတယ်။နိုင်ငံတကာစံနှုန်းတွေကိုချိုးဖောက်တဲ့လုပ်ရက်တွေအတွက်တာဝန်ရှိသူတွေကိုအမေရိကန်ပြည်ထောင်စုကလက်မခံဘဲသူတို့ကိုပြည်ဝင်ခွင့်ပိတ်ပင်တာမျိုးနဲ့ပြက်ပြက်သားသားဆက်ပြီးအရေးယူသွားမှာဖြစ်တယ်လို့ဝန်ကြီးဖွန်ပီယိုကကြေညာလိုက်ပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဖိနှိပ်တဲ့အကြက်ကင်ချင်းချောက်တဲ့နီးဗျူဟာတွေအသုံးချနေတာကိုရပ်တန့်အားရပ်ဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။အရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဟာတနင်္လာနေ့မှာ COVID-19 ကာကွယ်ဆေးထိုးခဲ့ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့မစ္စတာဘိုင်ဒန်ကသူ့နေထိုင်ရာဒယ်လာဝဲပြည်နယ်နယူးယောက်ကခရစ်စတီယာနာဆေးအုံမှာ Pfizer ကုမ္ပဏီထုတ်ကာကွယ်ဆေးကိုထိုးခဲ့တာဖြစ်ပြီးကိုရိုနာဗိုင်းရပ်စ်အတွက်ကာကွယ်ဆေးကိုလူတွေယုံကြည်မှုရှိလာစေရတဲ့သူဆေးထိုးတာကိုရုပ်တံကနေထုတ်နှံပြသခဲ့တာပါ။မနိုင်ငံမှာတော့ COVID-19 အကူးဆက်ခံရသူ3,000ကျော်ရှိနေပြီးသေဆုံးရသူက2,465ဦးရှိပါတယ်။ခရစ်စမတ်နဲ့နှစ်သစ်ကူးရုံးပယ်ကာလတွေမှာလူစုလူဝေးမဖြစ်စေဖို့အတွက်လူစီကားတဲ့နေရာတွေဖြစ်တဲ့ပြည်သူ့ဥယျာဉ်၊အင်အားကံပေါင်း၊တရိษံဥယျာဉ်နဲ့ပန်းခြံကစားကွင်းတွေအားလုံးကိုဒီဇင်ဘာ27ရက်ကနေ31ရက်နေ့ထိယာယီပိတ်ထားပါတယ်။အာရှမှာပထမဆုံးနိုင်ငံဖြစ်တဲ့စင်ကာပူက Pfizer BioNTech COVID-19 ကာကွယ်ဆေးကိုတနင်္လာနေ့မှာရရှိပြီဖြစ်ပါတယ်။ Britain နဲ့ American နေတူစင်ကာပူနိုင်ငံက COVID-19 ကာကွယ်ဆေးအရေးပေါ်သုံးဆွဲခွင့်ကိုပြီးခဲ့တဲ့ပတ်ထဲမှာပဲခွင့်ပြုခဲ့တာဖြစ်ပါတယ်။အင်္ဂါနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ Coronavirus ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကိုကြမ်းမှာကြပါစေ။VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်ရတပ်ပ
ါ This program has come to you from the Voice of America, Washington.